စီဆရာတော်ဘုရားကြီးမေးသမျှအလွတ်ဖြေတော်မူတာပါနော်ဓမ္မမေဆွေတို့စတ္ထတန်ခါရနာတင်တဲ့တရားတော်အခွေတွေနာဘူးပါလိမ့်မယ်ဒါကြောင့်ဒါသည်ဓမ္မကိုထိန်းတာကိုပြောတာပါဒါကြောင့်ယဟန္တာကြီးတွေဖြစ်ရင်တော့မှတရားတော်တွေမပြောက်ပြက်အောင်ဆိုပြီးတော့မိမိသိတဲ့တရားကိုနောင်လာနောင်သားတွေအတွက်လက်ဆင့်ကမ်းပြီးတော့ပို့ချပေးပါတယ်ယဟန္တာကြီးတွေစီရလဲတည်ယူရပါတယ်နော်ဒါလေးတွေဓမ္မမေဆွေတို့ပြင်ခဲ့ဖို့ပါအဲ့တော့ကျမတို့ယနေ့စာတင်ကြတဲ့နေရာမှာတော့ကျမတို့ကတော့တရားတော်တွေကိုထိန်းတယ်ဆိုတဲ့နေမှာကိုတင်တဲ့အခိုက်လေးတော့ဒါထိန်းတယ်ပေါ့ဒါပေမဲ့ကျမတို့ရည်ရွယ်ချက်ကနောင်နာကသာသနာအတွက်နောင်နာနောင်သားတွေအတွက်တရားတော်ထိန်းမယ်ဆိုတဲ့လောက်ထိကျမတို့မှစမ်းချင်းမမိပါဘူးရှင်ဒါကြောင့်ကျမတို့ရဲ့စာတင်နည်းကတော့ဘယ်နည်းနဲ့တင်ရမလဲဆိုရင်အိုနာတေဆိုတဲ့တန်တရားကလွတ်မြောက်အောင်တင်တဲ့နေတရဏစာတင်နည်းနဲ့တင်ကြရမှာပါနေတရဏဆိုတာတန်တရာဝစ္စည်းရဲ့ကလွတ်ထွက်အောင်တင်တဲ့နည်းပါကြောင့်ကျမတို့ဒီနေ့စာတင်ကြတာဘာဖြစ်လို့တင်တာလဲဆိုကြင်ကျင်လို့တင်ပါတယ်။ဘာတွေကိုကြင်ကျင်တာလဲ။ဘာကဖြစ်အောင်ကြင်ကျင်တာလဲ။အိုနာတေကလွတ်အောင်ပါ။တန်တရာဝစ်စင်းရဲ့ကလွတ်အောင်။ကြင်စင်တွေကိုတိကျင်လို့တင်တာဖြစ်တဲ့အတွက်ကြောင့်ကျမတို့အားလုံးရဲ့ရည်ရွယ်ချက်ပန်းထိုင်သည်နေတရဏစာတင်ဒီပဲဖြစ်တင်ပါတယ်။မဲ့ဖို့နိဗ္ဗာန်ရအောင်တင်နေတာပါဟုတ်ပါလား။ကြောင့်ကျမတို့ရက်လက်တွေ့ရိတ်တာတွေမှာအခုကျမတို့အာထုတ်နေကြတဲ့ယောဂီတွေကြီးပါပဲအာထုတ်နေကြတဲ့ယောဂီများကိုယ်တိုင်လဲကြင်တဲ့နေရာမှာအတိပါပါပြီးကြင်နိုင်အောင်ကျေးဇူးရှင်ဆရာကြီးများကမူဝါဒချထားပြီးတော့ကျမတို့ကိုဒီအရသာလေးကိုကြီးစမ်းပြီးတော့လက်တွေ့ကျင့်နိုင်ဖို့ကျမတို့ဒီသင်တန်းလေးတွေကိုပို့ချခိုင်းတာဖြစ်ပါတယ်เนาะကျမတို့ကိုယ်တိုင်ကလည်းဆရာကြီးတွေရဲ့ကျေးဇူးကိုဒီနည်းနဲ့ပဲကျေးဇူးဆက်ခြင်းနဲ့ဓမ္မနဲ့ရလာတဲ့ကျေးဇူးကိုဓမ္မနဲ့ပဲပြန်ပူဇော်ခြင်းပါတယ်အာမိသပူဇာဆိုစားပြီးတာတိတ်မသုံးလိုက်ရတာတိတ်မကြပါဘူးဓမ္မပူဇာသည်အမှုမြန်ဆုံးပါပဲเนาะဒါကြောင့်ကျမတို့ဓမ္မမေဆွေတို့ရဲ့ဥတီချက်သည်မဲ့ဖို့နိဗ္ဗာန်ရောက်ဖို့ဓမ္မနေတရဏဆာတချို့ပုံကိုယ်တွေကဒီနည်းနဲ့နည်းစလုံးနဲ့မတင်ကြပဲနဲ့တချို့ပုံကိုယ်တွေများကဒီတရားတော်တွေသိအောင်လုပ်မယ်အောင်အောင်စာမီးပွဲတွေဖြည့်မယ်ဂုံထူးတွေရအောင်ဂုံပြူးမှုတွေပူဇော်မှုတွေခြေကျူးမှုတွေခံယူခြင်းလို့ဘာလောက်တောင်ဘယ်နဲ့ကျန်းတောင်အောင်တာဘလောက်တောင်တက်ထားပြီးမိမိသိတဲ့တရားနဲ့သူတစ်ပါးတွေကိုနှိပ်ကွပ်မယ်ဖိနှိပ်မယ်ဘလောက်တောင်မတက်ဘူးမတိဘူးညှင့်လိုက်တာဖြင်းလိုက်တာစသည်ဖြင့်အဲ့ဒီလိုနည်းနဲ့တင်ကြတဲ့အခါဖရာရဲ့မိတန်ရှုတ်ချပါလေအဲ့ဒီလိုစာတင်နည်းကိုအလကတုပမာစာတင်နည်းလို့သုံးပါတယ်အလကတုပမာစာတင်နည်းအလကတုပမာဆိုတာမွေအလဲမဲဆရာတွေရဲ့မွေဖန်းနည်းပါပဲမွေအလဲမဲဆရာများသည်အင်မတန်အစိတ်ပြင်းတဲ့မွေတွေကိုဖန်းပြီးတော့လေအသက်မွေးဝမ်းကြောင်းပြုပါတယ်အလဲမဲပြစားပါတယ်မွေတွေကိုနှိပ်စက်ပါတယ်ဖန်းချုပ်ပါတယ်မွေကိုနိုင်တဲ့အတွက်ကြောင့်သူတို့ကဂုံးအင်မတန်ယူပါတယ်အဲ့ဒီလိုမွေတွေကိုနှိပ်ဆက်ပြီးအတက်မွေးဝမ်းကြောင်းတဲ့မွေလမဲ့ဆရာတို့ဒီအစိတ်ပြင်းတဲ့မွေတွေနဲ့ကစားနေတာဖြစ်တဲ့ကြောင့်နောက်ဆုံးသူတို့သိရင်ဘာနဲ့ပဲသိလဲဆိုမွေကြိုက်ခံပြီးပဲသိပါတယ်။ဒါကြောင့်တချို့ပုဂ္ဂိုလ်များဒီဖရာရဲ့တရားဓမ္မလေးကိုဂုံထုဘွယ်ထုတွေအတွက်ယာထုစည်းစိမ်တွေအတွက်အထောက်အကူလေးဖြစ်စေဖို့သူများတွေကိုနှိပ်ကုပ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သိရင်အဲ့ဒီပုဂ္ဂိုလ်တို့ဒီစာပေသင်ခြင်းကြောင့်ပဲအပြစ်တွေအကုသိုလ်အပြစ်တွေကြီးစွာဖြစ်၍အပယ်ဆင်းရဲ့ထိရောက်နိုင်တဲ့အတွက်ကြောင့်ကျေးဇူးတော်ရှင်လယ်ရီဆရာတော်ဘုရားကြီးကလေပရိယစာပေတွေမတင်တာမှနည်းနည်းတော်သေးတယ်တင်ပြီးတော့ဗိတကအစွဲထောင်းနေအပယ်ပေါင်ကြရလိတ်လေတဲ့ခပ်ပြင်းပြင်းကိုကျမတို့ဆုံးမပါတယ်ပရိယတင်တာတန်တရာကလွတ်ဖို့ဆိုရင်မှန်ပြီဒီလိုမဟုတ်ဘဲနဲ့ပရိယတွေတင်ပြီးတော့ဗိတကသုံးပုံစောင်းနိုင်တဲ့သူဗိတကအစွဲထောင်းလို့ရှိရင်အပေပေါင်ထိကြနိုင်ပါလိမ့်မယ်တဲ့ဒါကြောင့်ကျမတို့ဓမ္မမိတ်ဆွေတို့အနေနဲ့အခုတိတိပပစာတင်နည်းတွေအနေနဲ့ပရိယဆိုတာဒီအစာကြီးကောင်းခြင်းတင်ယူခြင်းတင်တဲ့ရည်ရွယ်ချက်တည်ကျင့်ဖို့ဖြစ်ရမယ်ကျင့်တဲ့ရည်ရွယ်ချက်တည်မဲ့ဖို့နိဗ္ဗာန်ရဖို့ဥတည်ချက်ဖြစ်ရပါမယ်ဒါကြောင့်ယနေ့ဒီသင်တန်းတွေတင်ကြတဲ့နေရာမှာဒီရည်ရွယ်ချက်ဒီဥတည်ချက်တွေနဲ့ကျမတို့တွေစူးစမ်းပြီးတင်ကြပါမယ်ဒါကြောင့်တစ်ခုချင်းတစ်ခုချင်းရဲ့ပရမတ်တဘာဝတွေကိုခန္ဓာနဲ့တိုက်တိုက်ပြီးတော့သင်တာကိုလေ့ကျင့်ပါဓမ္မမိတ်ဆွေများကျမတို့ဓမ္မမေဆွေတို့လွယ်တွေများသောအားဖြင့်ဒီသင်္นานမှာတက်တာလူကြီးပိုင်းတွေများပါတယ်လူကြီးတွေဖြစ်တဲ့တကြောင်တဘာဝဓမ္မလောကတွေမှာကျင်လည်ကြတဲ့နေရာမှာလူမှုရေးစီးပွားရေးအိမ်တော်ရေးတာရေးသမီးရေးလောကဓာတ်အခက်အခဲပေါင်းများစွာကြုံခဲ့ဘူးပြီးသားပုံကိုယ်တွေပါကြုံခဲ့ဘူးပြီးသားပုံကိုယ်တွေမှာကျမတို့အခုချိန်မှာတရားဓမ္မအတိလေးနဲ့ရှင်ပြီးတော့ကြော်ဆက်ပြီးတော့ကြော်ဖြတ်သွားနိုင်ဖို့ခန္ဓာမှာဖြစ်ပြနေတဲ့တဘာဝကိုတရားနဲ့ပြန်ဆန်းစစ်မယ်ဆိုရင်ဓမ္မမေဆွေတို့လူကြီးများစကြရတက်တာသွားပါလိမ့်မယ်နော်ဒီတရားတွေအကုန်လုံးဒီခန္ဓာကလာတဲ့တရားတွေပါခန္ဓာကလာတဲ့တရားတွေကိုမပြောက်ပြက်အောင်စာအနေနဲ့မှတ်တမ်းတင်လို့စာပေဖြစ်တာじゃကျွန်မပြောခဲ့ပြီးဖြစ်ပါတယ်ဒါကြောင့်တန်ခါယနာအစစ်စစ်တင်လာတော့သရုတ်တန်ခါယနာတင်တော့ပေးစာဖြစ်လာတယ်ပေးစာဆိုတာခြားထိုးပူစာပြောက်ပြက်နိုင်တဲ့အတွက်ကြောင့်ကြောက်စာဆိုပြီးပြင်စမတန်ခါယနာမှာကျွန်မတို့မြန်မာနိုင်ငံမှာတင်တာပါ မင်းတို့မင်းဒရာကြီးလက်ထက်မန္တလေးမြို့မှာတင်ပါတယ်အဲ့ဒီကနေပြီးတော့ကျောက်စာကြီးတွေနဲ့တော့ခိုင်မာရဲ့အလွယ်တကူကြည့်ချင်တယ်ဆိုတော့တွားကြည့်ရမှာဒီလောက်မန္တလေးဒီကျောက်စာတိုက်ကြီးထိတွားကြည့်ရမယ်တည်ဖို့ဆိုလဲဘလို့လို့လွယ်ပါမလဲအဲ့တော့မဖြစ်ချေဘူးဆိုပြီးစက်ထတန်ခါရနာတင်တဲ့အချိန်မှာပုံနှိပ်မှုဖြစ်လာပါတယ်ယနေ့နောက်ပိုင်းတန်ခါရနာမတင်ရသေးပါဘူးမတင်ရသေးတာကိုလဲဓမ္မမေစီတို့ကျမတို့ကဝမ်းမြောက်ပါတန်ခါရနာတင်တိုင်းတင်တိုင်းဒီအားနည်းချက်ရှိလို့တင်ရတာမတင်ရသေးရင်အင်မတန်ကောင်းပါတယ်ချက်စီးမဲ့သူတွေနှောက်ရှက်မဲ့သူတွေပြိုကွဲမဲ့အရေးအယောင်ရှိတိုင်းတန်ခါရနာတင်ရတာဖြစ်တဲ့အတွက်ကြောင့်တန်ခါရနာတင်ခြင်းဒီမပြည့်စည်အောင်မပြိုကွဲအောင်မပြုတ်ပြအောင်စူးစီးကြီးလုပ်တဲ့အတွက်ကြောင့်ကုသိုလ်အနေနဲ့ပြောရင်လည်းအင်မတန်ကောင်းပါတယ်အတိအသေးဇေဒီတွေတဲတာတဲ့တဲပြီးသားဇေဒီတွေပြိုပြက်တာပြင်ရတာဘို့အကျိုးများပါတယ်ဒီလိုပါပဲရှိပြီးသားဒီတရားတော်တွေကိုမပြောပြအောင်ထိန်းရတဲ့တန်ခါရနာတင်ရတဲ့ကုသိုလ်ဒီနည်းနည်းနော်နော်ကုသိုလ်မဟုတ်ပါဘူးသို့တော်လေဒီကုသိုလ်မျိုးဒီဖြက်စည်းတဲ့သူရှိမှပေါ်ရတာဖြစ်တဲ့အတွက်ကြောင့်ဒီဟာဒီခဏခဏတင်ရရင်ခဏခဏအဖြက်စည်းခံနေရတဲ့တူတဲ့အတွက်ကြောင့်တန်ခါရနာအခုတိတိမတင်ရသေးတာဝမ်းမြောက်စရာပါပဲဒါပေမဲ့အခုဆက်ထရနာတင်တဲ့အချိန်မှာပုံနှိပ်မှုရှိပြီကိုသိပံပညာတွေအင်မတန်ထွန်းကားတဲ့အတွက်ကြောင့်စာတွေကိုစောက်တွေနဲ့ထားစရာမလိုပဲနဲ့ CD-ROM နဲ့ထည့်ထားလို့ရှိရင်ရလားမရဘူးလားကိုလိုချင်တာလေကွန်ပျူတာကနေခလုတ်နဲ့အင်တာနက်ကနေဆက်သွယ်လိုက်အလွယ်တကူဖတ်လို့ရလာပြီဖြစ်တဲ့ကြောင့်အခုနောက်ပိုင်းစာပေတောင်သင်စရာမလိုတော့ဘူးအခုဒါကျမတို့ဒီစာပေပရိယတ်စာပေရဲ့လောကနဲ့ပတ်သက်ရင်ပညာရှင်ကြီးတွေဘက်ကတစ်ဖက်ကငင်းညူလာကြပြီဘလို့ငင်းညူလဲဆိုခုခေတ်ကာလကလေးတွေပညာများများမလိုချင်တော့ဘူးစာတွေကိုလည်းမချက်ချင်တော့မမှတ်ချင်တော့သူတို့ကကွန်ပျူတာအားကိုနဲ့ဒီစီထဲမှာတွင်းထားတယ်လို့လို့ရှင်အင်တာနက်ကနေခလုတ်နှိပ်ဖွင့်လာပဲဒီဟာလေးတွေပဲသူတို့ကင်သွားတော့တယ်သူတို့ရင်ထဲမှာဘာအသိမှမရှိတော့ဘူးသူတို့ခေါင်းထဲမှာလည်းဘာမှမမှတ်တော့ဘူးစာအုပ်အားကိုဒီစက်ကရိယာတွေအားကိုနေပဲဖြစ်တော့နှုတ်မှလည်းမဆောင်တော့ဘူးဒီ CD-ROM တွေပဲအားကိုတော့တယ်အဆင့်လေးရောက်ကုန်ကြပြီတဲ့အဲ့ဒါကြောင့်မလို့ရှင်းနေတော့ကွာလာတော့တဖြည်းဖြည်းချင်းဓာတိပင်လင်သာသနာကွယ်ချောင်းနီလန်းကောင်းရဲ့အစပါပဲတရားမနာစာပေမသိနှုတ်တွေမဆောင်တိအောင်မမှတ်ပฏิပတ်กว่าဤငါးဖြာသည်သာသနာ괴เจ้าမှာပဲတရားလဲနာခြင်းမရှိတော့ဘူးစာပေလဲတင်ခြင်းလဲမရှိဘူးနှုတ်မှာလဲစောင့်ခြင်းလဲမလုပ်တော့ဘူးเนาะဓမ္မမေဆိုရင်ဒါကျမတို့ဟိုပြီးဓမ္မတမိုင်းเจ้าတော့ဒါတွေမပြောခဲ့ရပါဘူးပါခဲ့ပါပြီเนาะဓမ္မမေဆိုအိမ်မှာဖတ်ရင်ရပါတယ်ပฏิပတ်လဲกว่าပြီအကျင့်လဲမကျင့်တော့သင်မမသင်တော့ပရိယတ်မှာမရှိရင်ပฏิပတ်กว่าပြီပေါ့ဓမ္မမေဆိုအဲ့ဒါဒီသာသနာ괴เจ้าဖြစ်ပါတယ်ဒါကြောင့်ကျမတို့ဓမ္မမေဆိုတို့အနေနဲ့ဒါလေးတွေကိုသဘောပေါက်ရင်ဒီတရားတွေအကုန်လုံးကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားခန္ဓာကထုတ်ဟောထားတာဖြစ်တဲ့အတွက်ကြောင့်စာအုပ်ထဲမှာရှိနေတာဒီတရားမဟုတ်ပါဘူးမှတ်တမ်းတင်ထားတာပါဒါကြောင့်ဒီစာအုပ်ထဲမှာရှိတဲ့တရားတွေကိုကျမတို့ကသင်ပြီးလွဲကူအောင်ခန္ဓာနဲ့ပြန်တိုက်ပါကျမတို့မှာအကောင်းဆုံးမှတ်ချက်ကြီးရှိပါပြီကိုယ်ခန္ဓာကြီးပါပြီဒါကြောင့်ခန္ဓာကြီးဒီအတုံးမကြပါဘူးအိုချင်းနာချင်းတေချင်းတွေနဲ့ကြုံနေတာပါပဲဆိုပေမဲ့အတုံးကြောင့်လှုပ်တဲ့တဲ့သူတော်ကောင်းကြီးတွေကခန္ဓာတွေကနေအနှစ်တွေကိုဆွဲယူပြီးတော့ခန္ဓာကိုပြန်ခိုင်းသွားပါတယ်ကျမတို့တွေကတော့မသိကြတဲ့တကြောင်ခန္ဓာရဲ့အခိုင်းကိုပြန်ခံသွားတာပါခန္ဓာခိုင်းခံရတဲ့သူတွေဒီနိုင်ကြတဲ့သူတွေပါပဲခန္ဓာကိုပြန်ခိုင်းနိုင်တဲ့သူကပညာရှင်ကြီးတွေပါပဲသူတော်ကောင်းကြီးတွေအဲဒါကြောင့်သူတော်ကောင်းသူမြတ်လောင်းကြီးတွေယနေ့ခေတ်ချိန်မှာရှိနေတုန်းပါပဲခန္ဓာကိုခိုင်းပုံခိုင်းနည်းတွေတင်ထားပြီးဖြစ်တဲ့အတွက်ကြောင့်ဟောထားတာတွေရှိတဲ့အတွက်ကြောင့်ကျမတို့ဓမ္မမေဆွေတို့လူကြီးများအားပေးခြင်းလို့ဒီစကားကိုပြန်ပြောနေတာပါစာရီအတိတ်တွေဖြစ်တဲ့အတွက်ကြောင့်တရားတရားလည်းထက်ပါလိမ့်မယ်နော်တင်နေရင်လည်းအရသာတွေလည်းတိနေပါမယ်ပိုလဲပိုလဲတက်ချင်နေပါမယ်ပိုလဲပိုလဲရချင်နေပါမယ်ပိတ်ပြီးတော့အိမ်မှာပင်မမှန်းချက်ပြီးတချို့နေမကောင်းလို့ဆေးရနေပါလိပြရတယ်လို့ကျမကြားရပါတယ်အရေးပြက်ခံလောက်တဲ့ ठी တော့မကြက်ပါနဲ့ကျမမေးစင်ပြနော်တကူအဲ့လိုတရင်နေကြားလို့ဒီနေ့ဒီစကားလေးကိုပြောတာပါအဲ့တော့ကြက်လဲကြက်ပါကြက်နေသည်မြစိုးနေသည်မြဒီခန္ဓာကိုပြန်ခိုင်းနေတာပဲဖျားဟောတရားတော်တွေကိုကိုယ့်နှုတ်ပေါ်မှာတင်နေရတာတင်နေသည်မြကုသိုလ်ရလားမရလားဆိုရတာပေါ့တနေ့တနေ့ဒီနှုတ်ကြီးမှာဗလစ်ဗလစ်နှုတ်မထည့်ပဲဆိုရင်တနေ့တနေ့ပြောလိုက်ကြတာသူများအကြောင်းနေကြီးပဲနော်ကို့အကြောင်းနဲ့ပတ်သက်ရင်ကိုဒီကောင်းနေတယ်အခုမကောင်းသေးဘူးကိုလောဘကြီးနေတယ်ဒေါသလည်းကြီးနေတော့တိတ်မဟုတ်သေးဆိုတာကို့အကြောင်းကိုအမှန်တိုင်းကိုမပြောတတ်ဘူးကို့အကြောင်းကြောရင်ငါအရင်နဲ့မတူတော်တော်ကြီးကိုကောင်းလာတာရုပ်ကိုကြည့်ပါလားနုလာတယ်မတွေ့ဘူးလားစပင်းနေတော့မှနက်မောင်းလာတယ်ကျမတို့ပြောတဲ့စကားအပေါ်ယံနေပြီအထဲမရဘူးအမှန်မပါဘူးဒါကြောင့်တေးသေးချာချာကူဒီတရားတွေသိလာအောင်ခန္ဓာကိုအမှန်တိုင်းကြည့်နိုင်အောင်ကအခုဒီတရားတော်တွေနှုတ်မှာတင်နေသည်မြပူဇော်နေသည်မြဒီနှုတ်ကြီးမှာတခြားစကားမအတင်ွင့်မပေးတော့ဒီတရားတွေတင်ဒါအင်တာမြတ်လာပြီဒီခန္ဓာကိုလည်းခုလိုမျိုးညောင်းညင်ညောင်းမယ်ပေါ့နှစ်နာရီလာထိုင်မယ်တင်းမယ်ခိုင်းမလိုက်တာသူစီအနှစ်ဆွဲထုတ်လိုက်တာထုတ်လိုက်တဲ့နေ့ဒီကိုယ်စီမှာရလာပြီဒါကြောင့်စာကြက်တဲ့နေရာကြရင်လည်းအဲ့ဒီစိတ်နဲ့ကြက်ပါဓမ္မမေဆွေများပူဇော်ပါနော်နောက်တစ်ခုတိတ်လည်းမပင်မမှန်နဲ့ခန္ဓာရအောင်ကျွန်တော်တို့စူးစမ်းပြင်ပြီးတော့ဓမ္မမေဆွေတို့လက်ဆောင်ဟလာပေးသွားပါမယ်လက်ဆင့်ကမ်းသွားပါမယ်အဲ့ဒါကိုဓမ္မမေဆွေတို့ခန္ဓာနဲ့တာပြန်တိုက်ပါဒါကြောင့်ကျွန်တော်တို့ခုနစကားလေးပြန်ောက်ပါတော့မယ်သဘောတရားတစ်ခုကိုတိတိပပတကယ်သိတဲ့သူဒီတရားသဘောကိုတကယ်တွေ့ပါပြီ တွေ့နေတာဖြစ်တဲ့ကြောင့်စိတ်ဆိုတဲ့သဘောတရားကိုကျမတို့လေ့လာကြည့်တဲ့အခါမှာစိတ်ဆိုတာဒီအယုံကိုတိတက်တယ်အဲ့ဒီတိတက်တဲ့စိတ်ဒီတရှိတတ္တဝါတွေရဲ့တန်တန်မှာရှိတဲ့နေရာမှာတတ္တဝါတွေရဲ့ဘယ်နေရာမှာရှိတယ်လဲစမ်းစစ်ရအောင်ကဲဒါလီဒီမေကွန်ကနေပြီးတော့ကျမတို့အပြင်လေးကိုပြန်ပြီးထွက်သွားတာခုဒီမေကွန်ပြန်ရောက်အောင်သွားမယ်เนาะအဲ့တော့ကဲတရှိတတ္တဝါတွေရဲ့စိတ်ကျမမေဆွေတို့သင်ပြီးသားပုံကိုယ်တွေเนาะလေ့လာပြီးသားပုံကိုယ်တွေမဖြည့်ချေးပါရှင်ခုမှလေ့လာစေပုံကိုယ်တွေကိုကုညီတဲ့အနေနဲ့ကျမတို့ကစူးစမ်းကြည့်အောင်ကိုယ့်ရဲ့ခန္ဓာကိုယ်စိုက်ကြည့်ကြအောင်ကျမတို့ဓမ္မမေဆွေတို့မှာစိတ်မရှိဘူးလားကျမတို့ရဲ့စိတ်ဘယ်နေရာလေးမှာရှိနေတာလဲပြောကြည့်အောင်ဓမ္မမေဆွေများဟိုသင်ပြီးသားသူမဖြည့်ချင်းတော့ကျမတို့ရဲ့စိတ်ဘယ်နားလေးမှာရှိတယ်လဲဘယ်နားလေးမှာရှိလဲစဉ်းစားကြည့်အောင်စိတ်မရှိဘူးလားကျမမှလည်းစိတ်ရှိလို့ကျမမတည်သေးတာပေါ့ဓမ္မမေဆွေတို့ကစိတ်ရှိလားမရှိဘူးကျမတို့ရဲ့စိတ်ကလေးခန္ဓာရဲ့ဘယ်နေရာလေးမှာများနေနေတယ်လဲမျက်လုံးထဲမှာနေနေတာလားနားထဲမှာလားရှင်ရုပ်ပေါ်မှာနေဟုတ်ပါပြီရှင်ကျမတို့ရဲ့ခန္ဓာကြီးကဒါကြီးကရုပ်ပါဘယ်ရုပ်ကြီးပါနေပါလဲရှင်စဉ်းစားနေတဲ့ရုပ်မှာဟောစဉ်းစားနေတဲ့ရုပ်မှာစိတ်ကနေတယ်ကဲဟုတ်ပါပြီရှင်အမြင်မြင်နေတဲ့ရုပ်ဆိုကဲမြင်ပြီဆိုပါစို့ကဲဓမ္မမေဆွေကျမတို့ကဓမ္မမေဆွေကဘယ်သူ့ကိုမြင်နေလဲကျမအဲ့တော့ဓမ္မမေဆွေရဲ့စိတ်ကကျမရဲ့ယုံမှလာနေနေတာပေါ့။အော်လာနေတယ်။အဲ့ဆိုဘယ်နေရာလေးမှာနေနေလဲရှင်။ကျမယုံကဘယ်နေရာလေးမှာနေလဲ။စဉ်းစားကြည့်အောင်နော်။ဘယ်နေရာလေးမှာများနေ။မြင်မြင်နဲ့ယုံမှနေတယ်။ကြားရကြားတဲ့အတန်မှာနေမယ်ပေါ့။ဓမ္မမေဆွေဖြစ်မှာ။ဒါဆိုရင်အတန်ရဲ့ဘယ်နေရာမှာနေမလဲ။ယုံရဲ့ဘယ်နေရာမှာနေမှာလဲ။ဘဝင်ထဲမှာနေမယ်။ဟုတ်ပြီအစင်းကမြင်လာပြီ။ဘဝင်ဆိုတာဘယ်နေရာကိုပြောတာလဲ။ဘဝင်စွာဒီနေရဘဝင်စွာယုတ်လားနံလားဟောယုတ်ဒါကြောင့်ဘဝင်ကိုဖိနော်ဖိနော်ဟာနေမကောက်လို့ရှိလေဘဝင်ဖိပေးရုံလို့ပြောတာရောမရှိဘူးလားအဲ့တော့ကျမတို့အရက်ထဲမှာသိတယ်ဘဝင်နဲ့ဗုဒ္ဓဟောတဲ့ဘဝင်ကွာခြားချက်ရှိတယ်ဗုဒ္ဓဟောတဲ့ဘဝင်ကနံရှိဘုရားမေဆွေပြောတယ်ဘဝင်စွာယုတ်ကြီးကိုပြောနေတာဒါအတုံးလေးပဲနော်ကဲဟုတ်ပါပြီကဲနောက်တစ်ခုတချို့ဓမ္မမေဆွေတွေဖြည့်ကြည့်ပါဦးကျမတို့ဓမ္မမေဆွေတို့ရဲ့စိတ်ကိုယ်စိတ်ကလေးကိုကြည့်တာပေါ့နော်ကျမတို့ဓမ္မမေဆွေတို့စိတ်ကလေးဘယ်နာလေးမှများနေလဲခါလေးအဲ့ဒီလိုစင်ကျင်နာတည်ပင်လင်းဓမ္မနုပတ္တနာဖြစ်ပြီပေါ့ကဲစင်ကျင်ကြည့်ရအောင်ကျမတို့ရဲ့စိတ်ကလေးဘယ်နာလေးမှနေလဲအာယုံမှာအာယုံမှာနေတယ်ဘယ်အာယုံမှာနေလဲရူပယုံမှာလည်းနေတယ်ရူပယုံမှာနေတဲ့အခါကျရင်စိတ်ကလေးကလေဘယ်နေရာလေးကနေထွက်ပြီးတော့ရူပယုံစီသွားလဲတဏှာမှာနေလို့ထွက်လာတာနေမှာပေါ့ဒါဆိုရင်ခန္ဓာကိုယ်အတွင်းမှာစိတ်ရှိလားခန္ဓာကိုယ်ထဲမှာစိတ်ရှိလားရှိတယ်နော်ဟုတ်ပြီခန္ဓာကိုယ်ထဲမှာစိတ်ရှိဘယ်နှမှာရှိတယ်အင်ကေဟဲ့ရရဟုတ်ပြီဟဲ့ရရဆိုတာဘာကိုပြောတာလဲမသိဘူးနှလုံးအိမ်ရဲ့ဘယ်နေရာလောက်မှာစိတ်ကနေတဲ့တော့အဲ့ဒါတော့ပြဿနာပဲတဲ့အဲ့တော့နှလုံးအိမ်ထဲမှာစိတ်တကယ်နေတယ်ဆိုလို့ရှိရင်အဲ့ဒီစိတ်ကလေးရဲ့သဘာဝကိုတွေ့ဘူးတဲ့သူရှိမှာပေါ့ကျမတို့ကတော့မခွဲဘူးတော့ခွဲစိတ်ဆရာဝန်นี่နှလုံးနေပါလေခွဲစိတ်တဲ့ဆရာဝန်นี่ဆိုအဲ့ဒီနေတဲ့စိတ်ကိုတွေ့မှာပေါ့နော်နှလုံးရင်ရဲ့ဘယ်နေရာလေးမှာနေလဲစိတ်ကလေးကပုပုလေးလားစိတ်ကလေးကရှေးရှေးလေးလားဝဝလေးလားပိမ့်ပိမ့်လေးလားတန်တန်ရှင်းရှင်းဟုတ်ရှမ်းပုံတံမရှိဘူးဟုတ်ပြီပုံတံတော့လည်းမရှိဘူးဟုတ်ပြီနောက်တစ်ခုကအရာရောအရာအစင်းလည်းမရှိဘူးအနဲ့အရာတာလည်းမရှိဘူးအထွေအထိလည်းမရှိဘူးတိတက်တဲ့သဘာဝလေးကနှလုံးအိမ်လေးမှာနေတယ်အတွေးမှနေတယ်ပေါ့ဟုတ်ပြီမြင်သိစိတ်ကဘယ်လိုဖြစ်လာဘယ်နေရာလေးမှာဖြစ်လာစိတ်နဲ့တွေးဘယ်နေရာလေးမှာသွားဆုံနိုင်တယ်အဲ့ဒါကြောင့်မလို့စိတ်တည်ခန္ဓာကိုယ်ထဲမှာတချို့ကရှိတယ်လို့ဖြစ်တယ်တချို့ကမျက်စိမှာစိတ်ရှိတယ်မျက်စိနားလောက်မှာစိတ်ကရှိတယ်နားမှာရှိတယ်နှာခေါင်းမှာရှိတယ်ရှာမှာရှိတယ်ရင်ကြိုင်ထဲမှာရှိတယ်ဖြေကြတယ်တချို့ကြတော့ရှိတလားလို့ခန္ဓာတွင်မှကြည့်တော့လေလိုက်ကြည့်လိုက်တော့မျက်စိထဲမှာလည်းစိတ်မှမရှိတာနားထဲမှာလည်းစိတ်မရှိဘူးနှာခေါင်းထဲမှာလည်းမရှိရင်ကြိုင်ထဲမှာလည်းစိတ်မရှိဘူးဒါဆိုရင်ရှိနေဒီထဲမှာနေမှာပေါ့အကြောင်းရှိလို့ရှင်စိတ်လက်ထွက်သွားပြီးလို့ရှင်အော်ပြန်လာပြီးလို့ရှင်ထွက်သွားပြန်လာဒီလိုရှိနေမှာပေါ့ဒါဆိုခန္ဓာကိုယ်တွင်မှလည်းမရှိဆိုတချို့ကစဉ်းစားဒါဆိုခန္ဓာကိုယ်မှာတော့မရှိဘူးတဲ့အပြင်မှာရှိတယ်အပြင်ဘယ်နေရာမှာရှိလဲဆိုဆရာမမတက်ရရင်မတက်ရဘေးနားလေးမှာစိတ်လေးရှိနေတာအမထုတ်တန်းလေးမှရှိပြီးတော့သွားတော့မယ်ဆိုတော့မှကဲပလုတ်ဆိုခုန်ချပြီးတော့လိုက်လာတာဒီလိုလဲမဟုတ်ဘူးဒါဆိုရင်စိတ်ဆိုတာလေခန္ဓာကိုယ်အတွင်းမှလည်းမရှိဘူးရှင်ခန္ဓာကိုယ်အပြင်မှလည်းမရှိဘူးဒါဆိုရင်စိတ်ဆိုတာဘလို့ဖြစ်လာတာလဲစိတ်ဆိုတာအာယုံနဲ့ dwara ri ne tai ma dwara sa yau bo dhamma mesi khuna phi le na khu tai ma phit paw la la upama li pyo pya le niya ma dhamma mesi ro shi khit upama be bo no da athakata sia ri tika sia ri pe de upama so de atwe cha di niya ma shi ro nga yan mi chi shi ba de yan mi chi ma yan gat kle le shi de mi chi san li ye thai ma yan bu le yo ma shi la yan mi chi san ne yan gat kle ne na khu tai lai de a chei ma ba li phit la mi dao kle phit la Every meat out the bega lara, Yanga ga lara la, Mijis and Tapua, Lada la, Lucenzaji, Yanga ga la, Yanga, Michiniami, Yanga ga lara lemaho, Mijis and Tapuga, Lara so ye le, Ditema, Michiniam, Kulemaho, Taso in every meat out bega la de lelu bioi, Yanga ne, Mijis and eh, Nakutai soma, Chila is rep, she twala, Dilube, say so rali. Kana go ye lu biolu yare, nyesi, nyesi go, pali lu bioin, saku dwara. Na, pali lu bioin, tota dwara. Naka, kana dwara. Sha, same one dwara. Go, kaya dwara sure, di dwara re, male, same shoe. Ayo sure, pimpa, rupa yo, a sinny. Tata yo, a tani, gana yo, a nanny. Radayo, a treaty, put up and Radayo, a yadari, put up by a treaty, di ayon pimbamale, shoe, todole, ayone, dwara, so libby so you know, babjilale, safe shilale. The young demamis, you do tomorrow, me like this, Rali, demamis, you do ye, saku dwarane, demaya saku dwarane, demamis, you do ye, rubayo, demamis, you do ye, saku dwarane, demaya, rubayo, natches, so like that, chima, me and these egg leaves shilla. अरे म्यांडी से लेती म्यांसी नाम आप चेत डाला असे नाम आप चेत डाला लो ब्योलु म्याओ से सुरा उन्हें तो मामे सुई पी दे लो बे अकाउंट हैम शिव पंद्रहम शिव डाबी में से शीरे सुरे तो बोली रो में पीला म्याने चेई माती रे से पी लो म्यांडी से लो तो नहीं बो अगर जमाए ताने तो मामे सुरे อันนั้นที่สิงานาวินยสาผิดล่ะธรรมเมสิรุเยชาชาอเลจะเพยเนี่ยชาสุรารามชาตะคุลงอ่ะอย่าดาไม่ตีไหนชาเยออกก็อย่าดาไม่ตีชาอปอยันไม่ตีไหนชาอปอยันมาเลยชาพยาเลติอย่าดาเต็มกามุชาโหเอาซุ้มไม้ดิแหละเอาซุ้มไม้ดิแหละอย่าดาไม่กามุอย่าดากองซุ้มเนี่ยดิชาเยอเลกองเนี่ยถ้าจ้องอิมเมนต์กองเนี่ยอย่าดามาซายชาพยาเลเนี่ยตุซาล่ะชาอเลมาเหมี่ยวซาล่ะ ညစားတာဘာမှမသိတဲ့အရသာတစ်ခုခုစေခါခါတော့လကောက်စက်နေတာတော့လကောက်တစ်ခုခုမသိတာတစ်ခုခုများစားရတော့မယ်ဆိုရင်ကျမတို့ကဘာလုပ်လဲအပါတရတခါလေလက်နဲ့ယူပါစက်ထဲမှာထိတ်ဝါစားသလားလက်ပြားလေးနဲ့တို့ပြီးတော့ရှားပြားလေးနဲ့တို့သလားရှားပြားလေးနဲ့ပဲတို့တယ်ဘာဆိုအရသာကသူကတိတ်မသိသေးတော့တို့ကြည့်လိုက်လို့ကောင်းပြီဆိုတော့မှရှားလေမှာခဏကြောင့် อย่าตาตีเสยสุราติชาสุเรชาอเลสุเรเซ็งวาปตาตะเซ็งวาดวาระเนรัตตาโยเนสุมาอย่าตาตีเสยผิดตาหุล่ะธรรมเมสิเลขันล่ะอตุยอธิตีเสยสุธรรมเมสิรู้มาขันนาโกยิชิดาเวขันนาโกยิมาไลฐิจิที่ยินตีเดเนียเลดิผิดล่ะเลยเอ้อน่ะจังมรู้ไอ้ขันนาโกจี้ติกายะดวาระลาลาฐิราติอตุยอธิพุทธะบายปูราออไม่ตีอูล่ะอีราเลตีเด มาราเลติเดเปาะราเลติเดญาวนาเลติเดไก่ตาเลติเดเอ้อญาวเนี่ยไก่เดซะสกะลงนี่ตินซาเปาะราเนาะจมารุตีๆชาๆไล่จิญาวเนี่ยสุเรอหมู่มาต่องตีนี่ล่ะแลปาจินมากูจมมาตะแยกดิญาวนี่เลยสุบาสุสกาเนเนตาญาวเนี่ยเปาะไปมั้ยตะเกณฑ์นั้นเปาะเองดีขันนาโกยี้โหทอกกันท่าเลวายอแตจีออไม่ชิวล่ะวายอยุ่จีชิเดอะไรวายอยุ่จีอ่ะขันนาโกต่องเนี่ยอ่ะมั่นเนี่ยอ่ะถอกตาจมมาเมสุรุเลยทายเนี่ยญาวนาชิมาเว ตาคันนาโกต่องน่ะแหละวายอแตดิต่องเนี่ยสุดแล้ววายอแตดิต่องเต็นน่ะสิติโหลดิโหลหลุ่ช้าดาออกไม่ใช่ล่ะอย่างมัดแตยัดโหลญาวเองจมารู้อ่ะเปลี่ยนไปไล่ดิโหเว้ดิเว้ช่อไล่ดิช่อไล่တော့ช่อตาก็เสี่ยมาลั้นช่อดิถ้าปัญญาตินไล่ดาเล็ดตุยประมาณเนี่ยจี้ช่อไล่ดาหลุ่ช้าไล่ดาหลุ่ช้าดาแหละบ่ายกเพ้เลยวายอเว้สิถ้าส่วนต่องเต็นน่ะแหละวายอเว้ทอกกันนี่ดาแหละวายอเว้หลุ่ช้าดาแหละวายอต่องน่ะตินน่ะญาญเองไอ้ว နေတယ်ပူနေတယ်ဆိုရင်အိုက်တယ်တုံးတယ်အဲ့ဒါဆိုကျမတို့ကဘာလုပ်ပေးလိုက်လဲရက်လေးခတ်လိုက်တယ်အဲကွန်လေးကိုညှင့်လိုက်တယ်ဒါဆိုရင်အေးတယ်ပူလာလဲတေစောပဲ อีราเลยตีซอเวชิ่งเฮาล่ะสิดีตะบาวาลีฤทธิ์ได้ด้วยจ้ะไอ้ตรุ่ยที่อยู่ตีได้สรว่าเตชาจิจิปูราดอละกองอีราดอละกองตีได้มาราดอละกองเปาะราดอละกองตีได้ต่องนี่ดล่ะลุ่ช้านี่ดล่ะเลยตีได้ด้วยจ้ะจมารุดีตะบาวาลีฤทธิ์กูตีหน่ายบ่สรว่ากูเยคันนามาชื่อได้กายปะตารามาคุณะกะปะทวีพุทธะบายอยู่ตีซอพุทธะบายอยู่วายอพุทธะบาย ดิพุทธะบายตรงမျိုးเลยอ่ะตะမျိုးๆลายเองอตรีติ36ဖြစ်တော့36 36 36เนาะที่ติ6ตุ้ยติ6จันติ6ဆိုပြီးစိတ်က6မျိုးရှိတယ်စိတ်6မျိုးဖြစ်ရတာဘာကြောင့်လဲဆိုရင်အာယုံကလည်း6ပါဟုတ်လားအာယုံကလည်း6ပါအဲ့ဒီအာယုံนี่ลาတိုက်မယ်ဒွါရကလည်း6ပါရှိလို့ဒါဆိုရင်စိတ်ဆိုတာခန္ဓာကိုယ်ရဲ့ เบเนียมาရှိလဲလို့ပြောရင်ခန္ဓာကိုယ်မှာเบเนียမမရှိဘူးအတွေးမှာလည်းမရှိဘူးအပြစ်မှာလည်းမရှိဘူးအာယုံနဲ့ဒွါရတိုက်ဆိုင်တိုင်းတိုက်ဆိုင်တိုင်းစိတ်ဆိုတာဖြစ်ပေါ်တယ်ဒါကြောင့်ကျမတို့စိတ်ကို ရှစ်ဆယ်ကိုတရား20တိလို့သင်ထားပေမဲ့တကယ်တမ်းစိတ်ရဲ့ဖြစ်စဉ်ကိုပြောရင်ခုလိုအချိန်မျိုးမှာဆိုရင်အာယုံ6ပါဒွါရ6ပါတိုက်ဆိုင်လိုက်တဲ့အချိန်မျိုးကြမှာ စိတ်ဆိုတဲ့6မျိုးဖြစ်လာတယ်စိတ်ကိုအာယုန်နဲ့ဓွာရတိုက်ပြီးဖြစ်တဲ့စိတ်ကိုပါဠိလို့ဆိုရင်ဝိညာဉ်လို့လည်းသုံးတယ်ဝိညာဉ်စိတ်6ပါဖြစ်လာတယ်အာယုန်6ပါဓွာရ6ပါတိုက်ဆိုင်လို့ရှိရင်ဝိညာဉ်စိတ်6ပါဖြစ်လာအာယုန်6ပါဓွာမေးညာတိပြီးသားအာယုန်6ပါဆိုတာဘာတွေလဲရူပါယုံရူပါယုံဒီဘယ်ဓွာရကိုလာတိုက်လဲဆိုခန္ဓာကိုယ်မှာနားရှိရမှာအစင်းနေလားလို့မနားမသိ
รูปายุงရှိရမှာအစင်းအဲစကုဓွာရရှိရမှာရူပါယုံလာတက်ရနားရှိရမှာတတရယုံသာလာတက်နှာခေါင်းမှာခန္ဓာယုံသာသူ့ဓွာရနဲ့သူ့အာယုံမှန်ရမှာပေါ့เนาะမမှန်လို့ရှိရင်လည်းအဲ့ဒီဟာကိုကျန်တဲ့နေရာလက်မခံနိုင်ဘူးဒါကြောင့်ဓွာရဆိုတာအာယုံကိုလက်ခံတယ်အာယုံဆိုတာဓွာရရှိအောင်တိုက်တယ်တိုက်လိုက်တဲ့အချိန်မှာဒီနှစ်ခုတိုက်ဆိုင်နေတဲ့အတွက်ကြောင့်နှစ်ခုစုံเนาะမိจิตစံနဲ့ရန်နဲ့စုံတ
ဲ့ဒါထက်ခတ်ထက်ခတ်အာယုန်တွေကတိုက်တယ်ဒွါရတွေရှိရမှာအာယုန်တွေထက်ခတ်တက်ခတ်တက်တော့စိတ်တွေကဇက်တိုက်ဇက်တိုက်ဖြစ်တဲ့အတွက်ကြောင့်ကျမတို့ကစိတ်တွေကအင်မတန်မြန်မြန်နဲ့ခဏခဏဖြစ်နေတာဖြစ်တဲ့အတွက်ကြောင့်အစာထိုးထိုးပြီးဖြစ်တော့လေဒါတရားရှိမှတ်ပြီးတဲ့ယောဂီတွေဆိုသိပြီးသားအနောက်ကအစာထိုးအားကောင်းနေလို့ရှိရင်ဒီဟာဒီဟာလို့ပဲထင်နိုင်အောင်ညှိစွတော်ရှင်မြတ်စွာဘုရားကနတိတော်တော်မီဝိယဒီပဇာလံဝိယဆိုပြီးဟောတာအကြဘူးလိမ့်မယ်နတိတော်တော်ဝိယဆိုနတိဆိုမြည်ရင်မြေကန်းတပေးမှမြန်သွားထိုင်နေရင်လေရေအနောက်ကမြည်ရတဲ့အစာထိုးဆက်တိုက်ပြီးတော့အစာထိုးစီးနေတော့ထိုင်ကြည့်နေတဲ့ပုံကွာလေခုနကြည့်တာလေဒီရေပဲအခုကြည့်တာလေဒီရေပဲလို့ထင်တကယ်တော့ခုနကြည့်တဲ့ရေကမရှိတော့ဟိုးရှေ့ရောက်သွားပြီဒါပေမဲ့အခုကြည့်တဲ့ရေကအခုနရေမဟုတ်နောက်ကရေဘာဖြစ်လို့ဒီရေဒီရေလို့ထင်လဲအစာထိုးအားကောင်းနေမီးတော့ကလေးစီမီးလျံလေးမီးချောင်းမှာရှိတဲ့မီးပဲဖြစ်ဖြစ်ဖျောင်းနိုင်မှာရှိနေတဲ့မီးလေးပဲဖြစ်ကြည့်လိုက်ရင်ဒီမီးညွန့်ဒီမီးညွန့်လို့ပဲထင်ရတကယ်တော့ဟုတ်သေးလားခုနကဖျောင်းသားနဲ့လောင်စာမီးစာလေးနဲ့စုံပြီးတော့လောင်သွားတဲ့မီးညွန့်လေးကကုံသွားပြီနောက်ထပ်ဖျောင်းသားအတင်းနဲ့မီးစာနဲ့စုံပြီးတော့ထက်လောင်တဲ့မီးဆိုဒီမီးဒီမီးလို့ထင်ရတယ်အခုလဲကျမတို့လဲဒီတိုင်းပဲပေါ့ခုနကလဲဒီစိတ်ပဲအခုလည်းဒီစိတ်ပဲငငယ်တော့ကလည်းဒီစိတ်ပဲအခုကြီးတဲ့စိတ်ထိတ်လည်းဒီစိတ်ပဲစိတ်တစ်ခုတည်းပဲလို့ကျမတို့ထင်နေတာဒီနောက်ထပ်အာယုန်နဲ့ဓာတ်ဆုံနှန်းဆုံနှန်းအစ်စ်အစ်စ်စိတ်တွေဖြစ်နေလို့ဒီလူဒီလူလို့ထင်တယ်ခုကျမတို့တဏှာကြီးတင်နှန်းစခဲ့တယ်နော်ခုနကတင်တာလည်းဒီဆီယမပဲအခုလည်းဒီဆီယမပဲလို့မထင်ဘူးလားဒါတရားထုတ်နေတဲ့ယောဂီများမို့လို့ပြောတာဟုတ်သေးရဲ့လားဒါပေမဲ့ကျမတို့ကအဲ့လိုပဲထင်တာပဲကျမလည်းအဲ့လိုပဲထင်တာခုနကလည်းငါပဲအခုလည်းငါပဲဘာလို့ထင်လဲဆိုကျမတို့မှာဒီရုပ်ဒီနံတွေကအစာထိုးအားတွေရှိနေတော့ကံအားတွေကောင်းနေတဲ့၍ဒီရုပ်ဒီနံတွေကအတိတ်တွေထပ်ဖြစ်တာပေါ့ကံအားမကောင်းလာဘူးဆိုရင်လေရုပ်တွေရဲ့အတိတ်ဖြစ်တော့ကကြလာတယ်စိတ်ကတဘာဝတိတ်မသိတာဘူးရုပ်ရဲ့တဘာဝကကြလာတော့အစာထိုးအားမကောင်းတော့အရင်တော့ကသဘင်တွေဖြူတယ်အစာထိုးအားတိတ်အရင်တော့ကသဘင်တွေမဲတယ်အစာထိုးအားနည်းလာတော့သဘင်ဖြူလာတယ်အဲ့ဒီသဘင်ဖြူမှာနောက်ထပ်အစာထိုးအားတွေနည်းနည်းလာတော့သဘင်တွေကပိုဖြူလာတယ်ပရေလေးအရင်တော့ကမတွတ်မှုအစာထိုးအားကောင်းတယ်။နောက်အစာထိုးအားနဲ့တော့နည်းနည်းလေးအရေးအကြောင်းလေးတွေထင်လာတယ်။အဲ့ဒါကိုမြင်နေကြတွေ့နေကြလူကတော့နေ့တိုင်းဆိုသိတိမထားမိဘူး။ဒါပေမဲ့တခါတရံမှတွေ့တယ်ဆိုသတိထားမယ်။ဟဲ့နင်အိုသွားလိုက်တာ။ 你看女的都没现在没表家的，哎啦，啥土啊高木高，那叫啊啥土啊高人，地势地势地有地有地路地路路天啊多嘞，这个人哦，这势比嘛，这势得有比嘛，得有便宜了吧？那叫如巴有呢，十股多啦，那这收银把十笔来收银，十股为年收来，年底十笔啦。哎，你这一讲，他妈没事，如果收有收多来钱嘛？不他妈的乱嘛嘞！这个为年谁算么八个的？徒弟啊，这乱嘛嘞！这个为年谁算么八的？脑袋没？这里啊，这乱讲他八罗没？啊，这个啊，这个谁记呗？如果有那这个抓了答应，这个为年谁？大家有那多大抓了带来路线？皮拉没谁的？多大为年收的家底子？看他有数的，那没有没有的，看那抓那数的，那考试要拿来的，起码，看那为年数的，那难的是些哪没？那他有数的，呀的，没有没有的，就请俺是判卡，呀的，瞧把的，这酷酷的，谁话抓那数的，下西亚古拿来的，起码，听那酷送来的，起码。米吉山的人呢，铁路米道半段的路呗，啊，亚达地震受的，神话为人这个里撇了。大家知道呢，普达巴友，普达巴友受的，啊，对起一喵喵。咦，这马路的马尾水路耶，高压抓拉受的，这可冷不？天然地的那亚来嘛，高压抓拉西边的，天然没地的那亚嘛，高压抓拉高压不打拉么西乌。不如你要的所以听没听能不能说这边飘路来带飘路这样听没听啊他妈一的一些超级的超级的一些飘超级的所以听也没听啊你说了没听啊你那样看轮眼看到过的过路听也听的你要来嘛该要找了是的啊你该要找了嘛别不得把油门拉拉啊对起地在手的该要为年谁是不拉那时候你哭到妈没手那提不妈没起来他妈有手的对着江西这样，还有没有没有路的？这马路也没哪条啦，西亚古哪来的钱家人哦？对的是江西这说的，没哪位人是骗来。他说人谁说他的？不如看嘛，骗的来说呢？这马路谁个奶奶点啥别话了？快加币别话了？别谁来说？啊，苦老老在心里的谁？啊，苦老老在心里的谁都也得怕话的，还有那条啦，代币嘛啦骗的。好比喏，啊，天天嘛，洗你啦，么好不？他所以，谁的呢不得比咯？去教你呢，记得看嘛。谁做的？阿勇呢？谁做了阿勇个弟弟？谁做了的？阿勇个弟弟的？阿勇个弟弟都谁做的？不如看嘛，看那个嘛，别人嘛洗嘞，所以看那个啊，天嘛来么洗不？看那个边爸嘛来么洗不？阿勇呢抓啦，带谁嘛皮包拉嘞？哎，你谁牛嘞洗的？这马路也塞的吧？哇，那车快了没？然后那班快了没？阿勇呢？抓了，答应批的塞西的路。啊，这个比路开的干的亚将批的塞了西边的。他讲啊，这干将批的塞苏拉的，把塞的来路表演。不哇啥嘛？把他妈说批的塞过，不地单的塞路通的。他比的马古颠，他们乱么对的呀？在这话里不哇的苦啊，啥表来钱嘛？批的塞过。不地单的路都呢，家长嘞不挖机构，家些里面啊，都也干酸些的面，啊得单的低的面，少少你的水果咯，不完事路都呢，干的也公路，家长嘞不挖机个，这就是因，都路边路开的干啊，三年三老辈干巴来，路边嘛路也得单，你钱嘛可能三个你单老细的。他比没阿里不过啊，三年一月，六百买马呗，得送哪里？我讲对了，说都老开了，六百话要死的，搞木干啊，三年老百八个的追加，阿里路得送哪里？所以干。 ဲ့ဘဝကြီးကိုကြာရှည်လေးမြင်အောင်သူ့ရဲ့ကံစွမ်းရှိသမျှအသက်တမ်းတွေရထားတဲ့ဘဝကြီးကိုကြာရှည်လေးမြင်အောင်သူ့ရဲ့ကံစွမ်းရှိသမျှအသက်တမ်းတွေတည်သမျှစောင့်ရှောက်နေတဲ့စိတ်ကိုတော့ဘဝင်စေလို့ပြောတယ်။ကံတရားကုန်လို့ရထားတဲ့ဘဝကြီးကတချို့ဆိုရင်သူတို့ပြုလုပ်ခဲ့တဲ့ကံက10နှစ်စာလောက်ပဲကံပါလာ။လူပြည်မှာလူရဲ့တဏ္ဍာအဲ့ဒီအချိန်မှာ85နှစ်တန်းလောက်ရှိတယ်။ဒါပေမဲ့အဲ့ဒီပုဂ္ဂိုလ်က10နှစ်အရွယ်လူပမေမှာပဲသေဆုံးသွားတယ်။ဘာကြောင့်သေလဲဆိုသူလုတ်ခဲ့တာလူဘဝကိုရောက်စေတဲ့ကောင်းမှုကံက10နှစ်လောက်ပဲပါခဲ့တဲ့အတွက်ကြောင့်အဲ့ဒီလူသေဆုံးသွားတယ်ဆိုရင်ကံကုန်လို့သေတာပဲ။နော်အဲ့ဒါကိုကျမတို့သေသွားရင်စိတ်ဒီစိတ်ခဲ့။တချို့ကြတော့လေလူတို့ရဲ့တက်တန်းအခုချိန်မှာ85နှစ်တန်းပေါ့။ဘာလို့85နှစ်တန်းလဲဆိုတာလေဒါမှန်းချီပြောတာ။မှန်းချီပြောတယ်ဆိုတာဒီကျမတို့လူတွေရဲ့တက်တန်းတွေမမြဲဘူး။ကုသိုလ်ကောင်းမှုများများလုပ်တဲ့သူကအသက်ရှိတယ်။အကုသိုလ်တွေများများလုပ်လာပြီဆိုအသက်တူတာ။ဒါကြောင့်တစ်ခါတလေနေထိုင်မကောင်းဘူးဆိုရင်ပိစုတ်ပံမှာလည်းအကုသို့လုံနေနေသလားပြန်ပြီးတော့စစ်ကြည့်လိုက်ပိစုတ်ပံမှာအကုသို့မလုံဘူးဒါပေမဲ့နေထိုင်မကောင်းနေဖြစ်တယ်အစင်မပြေတာတွေဖြစ်နေတယ်ဆိုရင်အတိတ်ကကံတစ်ခုခုဝင်ပြီပဲအဲ့ဒီကံဒီကုသို့ကံဖြစ်မလားအကုသို့ကံဖြစ်မလားအကုသို့ကံဖြစ်တယ်ဆိုတာတတိထားပြီးလို့ရှိရင်အဲ့ဒီအချိန်မှာကောင်းမှုတွေများများလုပ်ပြီးအသက်တွေပြန်ရှည်သွားတာတွေရောမရှိဘူးလားကြားဘူးပါလိမ့်မယ်ကျမတို့ဒီကဝုဒ္ဓရောသားဆိုလို့ရှိရင်တနည်းအားဖြင့်အာယုဝဋ္ဌနာဒရောသားလေးဆိုရင်သူ့ရဲ့အသက်တမ်းဒီ9ရက်ပဲသက်တမ်းရှိတော့တယ်။9ရက်ပြည့်သူသေတော့တယ်။ဒါကြောင့်သူ့ရဲ့ဖခင်ကြီးတော့နော်သူ့ရဲ့အဖေနဲ့အမေပေါ့ပုံသားကြီးနဲ့ပုံမင်းမကြီးကမြတ်စွာဘုရားရှင်ကသူ့သားလေးနော်ဒီသားလေးမွေးစာလေးကိုခေါ်သွားတယ်။ခေါ်သွားပြီးတော့ဖခင်ကိုကြောတယ်ကပုံသားကြီးကြောတယ်အခါကျမြတ်စွာဘုရားပုံသားကြီးအသက်ရှိပါစေဒီကောင်းပြီ။ပုံလေးမကြီးကြော့ရင်လေပုံလေးမကြီးအသက်ရှိပါစေဒကမာကြီးအသက်ရှိပါစေသားလေးကိုထားမယ်သားလေးကိုခါမှအသက်ရှိပါစေပြောအဲ့ဒီအခါမှာမေးတယ်ရှင်ဘုရားတပည့်တော်တို့အိမ်ကိုရှင်ဘုရားကြွားရင်မဖြစ်စေရှင်ဘုရားကြောင်းတော့တပည့်တော်တို့လိုင်းဖြစ်တပည့်တော်နဲ့ဒကမာကြီးအတွက်ပဲရှင်ဘုရားမိတ်တယ်သားလေးအတွက်မမိတ်ဘူးဘာကြောင့်လဲဆိုတင်လေးရဲ့သားလေးရဲ့အသက်တန်းကပြည့်ကြတော့ခုနှစ်ရက်ပဲအသက်ရှိတော့တယ်ဒါကြောင့်တင်သားလေးကိုအသက်ရှိပါစေလို့ငါဘုရားတို့ကပြောတယ်ဘုရားသခင်ကပြောတယ်ဒါကြောင့်မပြောဘူးဆိုတဲ့အခါကျတော့ရှင်ဘုရားအသက်ရှိရာရှိကြောင်းဘာလို့လို့ရသီလသမာဓိပညာနဲ့ပြည့်စုံတဲ့ဘုရားမှုရှိတဲ့တန်ခါတော်တွေကိုပင့်ဖိတ်ပြီးတော့ကုသိုလ်ကောင်းမှုတွေလုပ်လို့ရှိရင်ရတယ်ဆိုတော့အဲ့ဒီမှာမြတ်စွာဘုရားအစရှိတဲ့တန်ခါတော်တွေကိုပင့်ဖိတ်ပြီးအိမ်မှာ9ရက်9လီဟောတရားဓမ္မတွေနဲ့နာကြားပြီးတော့တရားပွဲကြီးတွေလုပ်တယ်ပူဇော်ပွဲကြီးတွေလုပ်တဲ့အခါဒီသရိုးသားလေးကအသက်ချမ်းသာဘာဖြစ်လို့လဲဆိုသူ့ရဲ့အကံကအကုသိုလ်ကံဝင်ထားတယ်သူ့ကို9ရက်ပြည့်လို့ရှိရင်ဒီနေရာမှာပိုင်စားထားတဲ့ဘလူးကစားတော့သူ့ကိုပိုင်ထားတယ်အဲ့တော့သူ့ကံကပါထားကြဘလူးစားမယ်ကံပါထားတော့မြတ်စွာဘုရားမြင်တယ်ဒါပေမဲ့ဒီကံလို့ပြောလို့ရှိရင်လည်းဘလူးရဲ့အစာဟာတော့ပယ်ရှားရရမကောင်းဖြစ်ဖြစ်ဒါကြောင့်မပြောဘူးဒါကြောင့်ဖျားမှုရှိတဲ့တန်ခါတော်တွေကိုပင့်ဖိတ်ပြီးတော့တရားတော်တွေနားတဲ့အချိန်မှာဖျားမှုရှိတဲ့ပုံကိုယ်တွေကြွရင်တကိုးကြီးတဲ့နတ်ပြမကြီးတွေပါလာတော့အဲ့ဒီတကိုးနှိမ့်တဲ့ပုံကိုယ်တွေကဖယ်ဖယ်ပေးရတယ်ဖယ်ရင်ဖယ်ရင်နဲ့သူ့ပိုင်စားရမယ်9ရက်ကကြော်သွားတော့စားခွင့်မရှိတော့ဒီသရူသားအသက်ရှိတယ်။ဒါကြောင့်ပြောလို့ရင်းကကံအားကောင်းအောင်လုပ်လို့ရှိရင်အသက်ရှိနိုင်တယ်။ဒါလေးတွေမြင်ရ။ဒါကြောင့်တတ္တဝါတယောက်ရဲ့အသက်ဒီဘာနဲ့ဆိုင်လဲဆိုကံနဲ့ဆိုင်။ကြံပြုတ်လုခဲ့တဲ့ကံတွေပေါ်မူတည်ပြီးတော့သူဂရိဘုံဒုဂရိဘုံတွေမှာခန္ဓာရဲ့လို့စရတာကိုကျေးဇူးတော်ရှင်မြတ်စွာဘုရားကပဋိတန်တွေလို့သုံးပြီးတော့အဲ့ဒီအချိန်မှာဖြစ်တဲ့စိတ်ကိုပဋိတန်တွေစိတ်။အဲ့ဒီကံတရားပေါ်မူတည်ပြီးတော့ကံတရားပေါ်မူတည်ပြီးတော့ရထားတဲ့ဘဝကြီးမှာကံက10နှစ်ဆိုရင်10နှစ်အနှစ်တရာဆိုအနှစ်တရာစောင့်ရှောက်ထားတာကိုဘဝင်လို့သုံးတယ်။ပါဠိလိုပြောရင်ဘဝင်ကဘဝအင်ကဘဝဆိုဘဝကြီးကိုအင်ကဆိုစောင့်ရှောက်တယ်။ဘဝအင်ကကိုပါဠိဖြစ်လိုက်တော့ပါဠိပြောလိုက်တော့ဘဝင်ကကိုပါဠိဖြစ်လိုက်တော့ဘဝင်လို့သုံးတယ်။အဲ့ဒီဘဝင်ဆိုတာကျွန်တော်တို့သိနေတဲ့ရင်ညွတ်နားမှာရှိတာမျိုးမဟုတ်ဘူးဒီမှာလေး။ဘဝင်ဆိုတာဘဝအင်ကနော်။ရထားတဲ့ဘဝကြီးကိုစောက်လျှောက်ထားတာကိုဘဝအင်္ဂဆိုစောက်လျှောက်တယ်။ဒါကြောင့်မို့ဒီနှစ်ခုကိုပေါင်းလိုက်တော့ဘဝအင်္ဂကိုပေါင်းလိုက်တော့ဘဝင်္ဂဆိုဖြစ်တယ်။ဘဝင်္ဂဆိုပါဠိ။အဲ့ဒီဘဝင်္ဂကိုပါဠိဖြစ်လိုက်တော့ဘဝင်။ဘဝင်ဆိုတာရထားသောဘဝကြီးကိုကံရှိနေတဲ့၍တည်တတ်အောင်စောက်လျှောက်ခြင်းဒီဘဝင်။အဲ့ဒီစောက်လျှောက်နေတဲ့စိတ်ကိုတော့ဘာလို့သုံးလဲ။ဘဝင်စေ။ကံကုန်သွားလို့ ရထားတဲ့ဘဝကြီးကရှော့ကြပျက်စီးသေဆုံးသွားတဲ့စိတ်ကိုတော့စုတည်စေလို့သုံးတဲ့အတွက်ကြောင့်ကျမတို့ဓမ္မမေဆွေတို့သိရမယ်စိတ်တည်နှစ်စားရှိသွားတယ်အတိတ်ကံတရားကြောင့်ဖြစ်တဲ့ညာအဲ့ဒီကံကခုပစ္စုပန်ကံမဟုတ်ဘဲကံလေအတိတ်ကံဒါကြောင့်ခုနကအာယုဝတ္ထနာသရိုးသားလေးရဲ့လို့မဖြစ်သေးတဲ့ဒီကလေးလေးခုနှစ်ရက်ပဲအသက်ရှိတော့တယ်ခုနှစ်ရက်ပဲရှိတယ်ဆိုဘဲကံကြောင့်အတိတ်ကံတိတ်ကံကြောင့်ခုနှစ်ရက်ပဲအရှိပေမဲ့ပစ္စုပန်ကံကောင်းနဲ့ထူထောင်လိုက်တော့ကံမမီကံချင်းဆက်ဆိုတဲ့အတိုင်းကံနေဆက်လိုက်တော့အသက်ရှည်သွားလားမရှည်သွားဘူးလားအသက်120အောင်ရှည်သွားတယ်ဒါဒီကံအတိတ်ကံကိုပစ္စုပန်ကံနဲ့ဆက်ဒါကြောင့်ကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့ကျေးဇူးတော်ကြောင့်ကျမတို့ရထားတဲ့ဘဝကြီးကိုလေကောင်းအောင်ပြင်သွားခြင်းလည်းရတယ်အသက်ရှည်ခြင်းသလားလဲရှည်အောင်လုပ်လို့ရတယ်တွနည်းတူစွာရုပ်ချောခြင်းသလားလဲချောအောင်လုပ်လို့ရတယ်တော့ကျမ်းမာခြင်းတလားလဲကျမ်းမာအောင်လုပ်လို့ရတယ်ဒါတွေကအစ်စ်အနေဆုံးတွေပဲဒါအစ်စ်အနေဆုံးလေးတွေလုံနိုင်တဲ့အကျိုးတွေဒီတဲ့မြင့်တဲ့အကျိုးကျေးဇူးဟာဘဝတန်တရားတွေအကြာကြီးမလဲတော့ပဲနဲ့မြန်မြန်ပြတ်သွားအောင်လုပ်တဲ့ဒီတွေရခဲ့တဲ့တရားတွေဒါကြောင့်အသက်ရှည်အောင်ကျမ်းမာအောင်လုပ်တယ်ဆိုတာအနေဆုံးတွေဒါဖျားပွင့်ပွင့်မပွင့်ပွင့်လုပ်လို့ရတယ်ပြုလို့ဘဝတန်တရားကလွတ်ရမယ်ကုသိုလ်စားဖျားပွင့်မယ်အချင်းမှာဒီကုသိုလ်လုပ်ဖြစ်ချင်ဒါလေးမြန်ဒါဆိုရင်ကျမတို့မှာအတိတ်ကံကြောင့်ဖြစ်တဲ့စိတ်ဒီဘယ်နှမျိုးရှိလဲဆိုတော့၃မျိုးအဲ့ဒီစိတ်၃မျိုးဒီဘာတွေလဲလို့ပြောရင်ပဋိသင်္ဍေစေဘဝင်စေသုတိစေအဲ့ဒီစိတ်တို့ဒီအတိတ်ကံကြောင့်ဖြစ်တယ်သစ္ဆုတ်ပံအဲ့ဒါကြောင့်အခုအဲ့ဒီရှိတဲ့စိတ်တွေမှာပဋိသင်္ဍေစေဆိုဟိုးဘဝတော့ဘဝအစမှာဖြစ်ခဲ့ပြီးဖြစ်နေတဲ့ကြောင့်အခုအချိန်မှာဓမ္မမေဆွေတို့ကျမတို့ရဲ့တန်တန်မှာပဋိသင်္ဍေစေမရှိတော့ဘူးဟုတ်လားပဋိသင်္ဍေဆိုဘဝအစမှာတစ်ခါပဲဖြစ်တာဖြစ်ပြီးသွားပြီအခုအချိန်မှာကျမတို့မှာပဋိသင်္ဍေစေမရှိတော့အခုအချိန်ဒီကျမတို့သေးပြီလားမသေးသေးတဲ့အတွက်ကြောင့်သုတိစိတ်ဒီမဖြစ်သေးဘူးဒါဆိုရင်အခုအချိန်မှာဘာစိတ်ဖြစ်လဲဆိုရင်အတိတ်ကံရှိသရွေ့ရထားတဲ့ဘဝကြီးကိုတည်တံ့အောင်ဆောင်ရှောက်တဲ့ဘဝင်စိတ်ကြီးရှိဟုတ်ပြီနော်အဲ့ဒီဘဝင်စိတ်တာမရှိလို့ရှိရင်ကျမတို့တွေသေသွားပြီလေအဲ့တော့ဘဝင်စိတ်လည်းရှိနေတယ်ဒါကြောင့်မူလမိန်စိတ်ကဘဝင်စိတ်အဲ့ဒီဘဝင်စိတ်မှာမှကျမတို့ရဲ့ ద్వార ဆိုတဲ့တရားတွေအာယုန်တွေကလာလာတိုက်တဲ့အခါမှာမြင်သည်စိတ်ကြားသည်စိတ်ဖြစ်ဘဝင်ရဲ့သဘာဝကမမြင်တတ်ဘူးဘဝင်ရဲ့သဘာဝကမကြားတတ်ဘူးဘဝင်စိတ်ရဲ့သဘာဝကအနတ်မရတတ်ဘူးအဲ့ဒီဘဝင်စိတ်ကရထားတဲ့ဘဝကိုတည်တံ့အောင်ဆောက်ရှောက်တဲ့စိတ်ပဲအခုအချိန်မှလည်းရှိတယ်ဒါပေမဲ့အခုအချိန်မှရှိတဲ့ဘဝင်စိတ်ကကြိုကြားကြိုကြားဖြစ်ဘယ်အချိန်မှတည်တာလဲဆိုနှင်းနှင်းချိုက်ချိုက်အိပ်ပျော်နေတဲ့အချိန်လေးကိုသတိထားကြည့်နှင်းနှင်းချိုက်ချိုက်အိပ်ပျော်နေတဲ့အချိန်မှဓမ္မမေဆွေလူကြီးမင်းများအနေနဲ့စဉ်းစားကြည့်မြင်လားမြင်သည်စိတ်ဖြစ်နေတာနင်းနေချက်ချက်အိပ်ပျော်နေတဲ့အချိန်မှာမြင်သည်စိတ်လည်းမဖြစ်ဘူးကြားသည်စိတ်ရောအနံ့သည်စိတ်ရောမရှိဘူးနော်အိပ်ပျော်နေဘာနဲ့နေမှမရတော့ဘူးအိပ်ပျော်နင်းနေချက်ချက်အိပ်ပျော်နေတဲ့အချိန်မှာအရသာသည်စိတ်ရောမရှိဘူးဓမ္မမေဆွေများခြေနေကိုက်နေတာလည်းမသိဘူးအေးနေတာလည်းမသိဘူးအထွေထိပ်သည်စိတ်လည်းမရှိဘူးတခါတလေများမြင်မှချင်းချင်းမောင်နှမချင်းချင်းစသည်ဖြင့်ကလေးတွေတဘာဝအဲ့ဆိုတယောက်တယောက်ခွာထားတာတွေလည်းမသိဘူးပြီးမိနေတာလဲမသိဘူးစသည်ဖြင့်အတွေ့အထိသိစိတ်လဲနှင်းနှင်းချက်ချက်အိပ်တဲ့ချိန်မှာနှင်းနှင်းချက်ချက်အိပ်ပျော်နေတဲ့ချိန်မှာဒီလောလောဆယ်ဒီဘဝမှာကြုံတွေ့နေတယ်မအိပ်ခင်မှာကြုံတွေ့နေတာတွေတွေးတာကြံတာတွေလည်းမရှိတော့ဘူးအဲ့ဒီအချိန်မှာစိတ်မရှိတော့ဘူးလားကဲနှင်းနှင်းချက်ချက်အိပ်နေတဲ့ဒီတရားမှာစိတ်မရှိတော့ဘူးလားလို့မေးမှာပေါ့ရှိတယ်အဲ့ဒီစိတ်ဒီဘာစိတ်လဲဆိုဘဝင်စိတ်ပဲအဲ့ဒီဘဝင်စိတ်မှာမရှိတော့တဲ့ပုံကိုကြတော့တေးသွားပြီသုတိစိတ်ဖြစ်ပြီတေးသွားတယ်ကြောင့်တေးသွားတဲ့ပုံကိုတရားမှာဘာစိတ်မှရှိတော့ဘဝင်စိတ်လည်းမရှိဘူးခုနကမြင်သည်စိတ်ကြားသည်စိတ်တွေလည်းမရှိဘူးဒါဆိုရင်ကျွန်တော်တို့ခုနမေးခွန်းပြေပြီပေါ့စိတ်ဆိုတာဒီတရှိတွေမှာရှိကြတယ်စိတ်ဒီဘယ်နေရာမှာနေတယ်လဲလို့ပြောရင်စိတ်ဒီခန္ဓာကိုယ်တွင်းမှာလည်းမရှိဘူးခန္ဓာကိုယ်မြင်မှာဒါပေမဲ့ခုနပြောတဲ့ဘဝင်စိတ်တော့ရှိလားမရှိဘူးအဲ့ဒီဘဝင်စိတ်ကတော့ဘယ်မှာဖြစ်တည်နေလဲဆိုရင်တော့ခုနဖြည်ပြီးပြန်ရောက်လာပြီခရိယနှလုံးသားမှာဖြစ်တည်ဟုတ်ပြီနော်အဲ့ဒီဘဝင်စိတ်လေးဒီခရိယနှလုံးသားမှာမိတည်နေတယ်အဲ့ဒီမိတည်နေတဲ့ဘဝင်စိတ်နှလုံးသားမှာမိတည်နေတဲ့စိတ်ဘဝင်စိတ်ပဲဟုတ်ပြီနော်အဲ့ဒါလေးတော့သိရတယ်အဲ့ဒီမိတည်နေတဲ့ဘဝင်စိတ်ကလည်းအမြဲတမ်းမိတည်မနေဘူးအာယုန်နဲ့တွာလာတိုက်လိုက်ပြီဆိုတာနဲ့အဲ့ဒီဘဝင်စိတ်နေရာမှာခုနမြင်သည်စိတ်ကြီးကြောင်းလာတယ်မြင်သည်စိတ်ကဘယ်နေရာမှာအကြောင်းပြုပြီးဖြစ်လဲဆိုရင်စကုတွာလာနဲ့ရူပါယုန်နဲ့စုံတဲ့အချိန်မှာဖြစ်တော့အကြမ်းမြင်ပြောရင်မြင်သည်စိတ်ကြီးဘယ်မှာမိဖြစ်လဲလို့ပြောရင်မျက်စိမှာမိဖြစ်ကြာတိစိတ်သည်နားမှာပြီဖြစ်တယ်အနံ့တိစိတ်သည်နှာခေါင်းမှာပြီဖြစ်တယ်အရသာတိစိတ်သည်ရှာမှာပြီဖြစ်တယ် တွေ့အထိသိစိတ်ဒီကိုမာမိတီဖြစ်တယ်ဒါပေမဲ့အမြဲတမ်းအဲ့ဒီနေရာတွေမှာမိနေတာမဟုတ်ဘူးဖြစ်ပြီးသွားတာ ਨੇ ဒါဒီပြန်ပြီးတော့အဲ့ဒီနေရာတွေမှာစိတ်မရှိတော့ဘူးဒါကြောင့်စိတ်ဆိုတာခန္ဓာကိုယ်ရဲ့မျက်စိနားနှာခေါင်ရှာကိုယ်တွေမှာလည်းမရှိဘူးအတွင်းမှာလည်းမရှိဘူးအပြင်မှာလည်းမရှိဆိုတာဒါကိုပြောပါတယ်နားလည်ပြီနော်ဒါပေမဲ့ကျမတို့မှာဘဝကြီးကိုဒီတန်းအောင်စောင့်ရှောက်တဲ့စိတ်တွေဖြစ်နေတဲ့ရွေးရတော့ဖရေရဆိုတဲ့နှလုံးသားမှာမိတီဖြစ်ပါတယ်ဒါအသေးစိတ်တွေနောက်ပိုင်းဆက်တင်အဲ့တော့စိတ်ရဲ့ဖြစ်ပုံပြောပါဆိုရင်စိတ်ဒီဘယ်အခါဖြစ်လဲလို့ပြောရင်နှစ်ချက်ပြောပါမယ်အတိတ်ကံကြောင့်လည်းဖြစ်ပါတယ်အတိတ်ကံကြောင့်လည်းစိတ်ဖြစ်တယ်နံပါတ်1ကအာယုန်နဲ့ဒွါရတိုက်ဆိုင်ရင်လည်းဖြစ်တယ်အာယုန်နဲ့ဒွါရတိုက်ဆိုင်တာကအတိတ်မဟုတ်ဘူးဘယ်မှာလဲဆိုရင်ပစ္စုပန်ပစ္စုပန်ကာလတွေမှာဖြစ်တဲ့စိတ်ကဘာကြောင့်ဖြစ်လဲလို့ပြောရင်အာယုန်နဲ့ဒွါရတိုက်ပြီးတော့ဖြစ်တယ်ဒါဆိုရင်အတိတ်ကံကြောင့်ဖြစ်တဲ့စိတ်တွေရှိတယ်အဲ့ဒီစိတ်တွေဘာစိတ်လဲလို့ပြောရင်ပဋိသင်္ဍိစိတ်ဘဝဉ္စိတ်သုတိစိတ်သုံးမျိုးကတော့အတိတ်ကံနဲ့သာဆိုင်ပါသည်လောလောဆယ်ဖြစ်နေတဲ့ပစ္စုပန်မှာဖြစ်နေတဲ့မြင်သည့်စိတ်ကြားသည့်စိတ်တွေးသည့်စိတ်ကြံသည့်စိတ်တွေအကုန်လုံးကတော့ဘာကြောင့်ဖြစ်လဲအာယုန်နဲ့ဒွါရတိုင်ဖြစ်တယ်ဘာမေးစွေများနိုင်နိုင်မှမသိပါဘူးနိုင်နိုင်နေနော်ဒါဆိုရင်စိတ်ရဲ့ဖြစ်နည်းကိုကိုယ့်အကိုကြည့်ဘယ်စိတ်အကြောင်းမေးတယ်လဲလို့ပြောရင်ဘဝအစမှာဖြစ်တဲ့ပဋိသင်္ဍိစိတ်ဘာကြောင့်ဖြစ်လဲလို့ပြောရင်တိတ်ကံကြောင့်ဟုတ်ပါလားသိသွားမဲ့စိတ်လဲဘာကြောင့်ဖြစ်တာလဲပြောရင်ရောတိတ်ကံကြောင့်ရတာတဲ့ဘဝကြီးမှာတည်တံ့အောင်စောင့်ရှောက်နေတဲ့ဘဝင်စိတ်ဘာကြောင့်လဲလို့ပြောရင်တိတ်ကံကြောင့်အခုပစ္စုပန်အချိန်ကာလမှာဖြစ်နေတဲ့မြင်သည့်စိတ်ဘာကြောင့်ဖြစ်လဲလို့ပြောရင်အာယုန်နဲ့ဓာရဆိုပဲမြင်သည့်စိတ်လို့ကျွန်မပြောပြီကိုဘာကြောင့်ဖြစ်လဲလို့ပြောရင်အာယုန်ဆိုတဲ့ညာအာယုန်6ပါးလုံးကြောင့်ဘဲအာယုံကြောင့်ရူပါယုံနဲ့ဓွာရကြောင့်ဆိုဘဲအာဒွဲဘဲဓွာရစကုဓွာရတိုက်ဆိုင်မှုကြောင့်မြင်သည့်စိတ်ဖြစ်တယ်အခုကျမတို့ကြားလိုက်တဲ့ကြားသည့်စိတ်ကလေးဘာကြောင့်ဖြစ်တယ်လဲလို့ပြောရင်အာယုံနဲ့ဓွာရတိုက်တဲ့ထဲတော့ပါပေမဲ့ဘဲအာယုံဘဲဓွာရလဲတတ္ထာယုံနဲ့သောတဓွာရတိုက်လို့ပေါ့အခုကျမတို့လိုက်စဉ်းစားနေတဲ့တွေးသည့်စိတ်ကြံသည့်စိတ်ကလေးရှိမနေဘူးလားတွေးသည့်စိတ်ကြံသည့်စိတ်ဒီအခုချိန်မှာဖြစ်နေတာအဲ့ဒီတွေးသည့်စိတ်ကြံသည့်စိတ်ဒီဘာကြောင့်ဖြစ်လဲလို့မေးခဲ့ရင်ဓမ္မယုံနဲ့မနှောတော်တာတိုက်ဆိုင်ဖြည့်တတ်ပြီပေါ့နော်ဒါဆိုရင်စိတ်ဖြစ်ပုံဖြစ်နေလဲနားလည်သွားတယ်အဲ့တော့စိတ်တွေဖြစ်ပုံဖြစ်နေနားလည်သွားတယ်လို့စိတ်တွေကိုအကြံမြင်ပြောကြမယ်ဆိုရင်အတိတ်ကံကြောင့်ဖြစ်တဲ့စိတ်တွေ3မျိုးအဲ့ဒီ3မျိုးနာမည်လေးပဲပြောထားမယ်ပဋိသင်္ဍိစိတ်ဘဝင်စိတ်သုတိစိတ်နောက်ပိုင်းသင်လိုက်တဲ့အခါမှာစိတ်ပေါင်း89ပါးထဲမှာမှပဋိသင်္ဍိစိတ်ပေါင်းဘယ်လောက်ရှိလဲဆိုတာထပ်သင်ဝင်ရတော့ဘဝင်စိတ်သုတိစိတ်ဘယ်နှပါးရှိတယ်လဲဆိုတာလည်းသင်ရမယ်သင်ခွင့်ရလာမှာနောက်ပိုင်းအစစ်အခုလောလောဆယ်ဆိုဒီလောက်တပြန်နဲ့အာယုန်နဲ့ဓွာရတိုက်ဆိုင်တာအခုပစ္စုပန်ကာလပစ္စုပန်ကာလမှာဖြစ်တဲ့အာယုန်နဲ့ဓွာရမှာတိုက်ဆိုင်ဖြစ်လာတဲ့စိတ်တွေဘယ်နှမျိုးရှိလဲဆို6မျိုးရှိတယ်မြင်သည့်စိတ်ကြားသည့်စိတ်နံသည့်စိတ်စသည့်စိတ်ဆိုပြီးတော့စကုဝိညာဉ်ကနေပြီးတော့မနောဝိညာဉ်ဒီ6မျိုးဘာကြောင့်လဲအာယုန်ကလည်း6ခုဓွာရကလည်း6ခုဖြစ်တဲ့အတွက်ကြောင့်ဝိညာဉ်စိတ်လည်း6မျိုးပဲအဲ့ဒီ6မျိုးသောစိတ်တွေကိုမှကျမတို့စေတသိက်အမျိုးမျိုးကခြေလေလိုက်ရောစိတ်ဒီ89 121ပြသွားတာဒါကြောင့်စေတသိက်ဆိုတာစိတ်ကိုမှီပြီးတော့စိတ်ကိုခြေလေလိုက်တော့စေတသိက်တွေခြေလေလိုက်လို့စိတ်အမျိုးအစားတွေကွဲထွက်သွားတာအဲ့ဒါလေစိတ်ပိုင်းကိုဆက်ရှင်းဆက်ရှင်းနဲ့ဒီစိတ်တသိက်ဆိုရင်သူ့စေတသိက်သွားမြင်လို့ရလာပြီသဘောပေါက်ပြီနော်ဒါကဒါစိတ်ပိုင်းလေးမှာစိတ်ဆိုတဲ့ ప్రమ တ်ကိုကျမစရှိအဲ့ဒီစိတ်တွေကိုမှထက်ပြီးတော့ခွဲလိုက်တဲ့အခါမှာကျမတို့အတိတ်ပဲရှင်းတော့ပထမအလွာနဲ့ဒုတိယဒီလွာကိုပေါင်းပြီးတော့ကျမတို့ရှင်းမယ်ပေါ့နော်အဲ့တော့စိတ်တွေကိုအမျိုးအစားခွဲလိုက်လို့ရှိရင်အမျိုးအစားခွဲတယ်လို့ကျမသုံးမယ်စိတ်တွေကိုအမျိုးအစားခွဲတယ်အမျိုးအစားခွဲတာကိုအမျိုးလို့သုံးတဲ့စကားလုံးကိုကျမတို့ကပါဠိလို့ပြောရင်ဇာတိအမျိုးဇာတိဒါလည်းကျမတို့ကြားဘူးပြီးသားပါမျိုးရိုးဇာတိလို့ရောမပြောဘူးလားကျပြောလို့ရှိတယ်ဘာမျိုးရိုးလဲဘာဇာတိလဲသုံးရတယ်အမျိုးဇာတိကိုဒါပါဠိဖြတ်လိုက်တဲ့အခါကျတော့ဇာတိဆိုတဲ့စကားလုံးကိုပါဠိဖြတ်လိုက်တော့ဇတ်ဆိုဖြစ်လာတယ်အဲကြောင့်အမျိုးဇတ်ကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားပွင့်ထွန်းခဲ့ရအိန္ဒိယနိုင်ငံမှာဆိုရင်အမျိုးဇတ်တွေကြီးလားမကြီးဘူးလားဇတ်အနိုင်အမြင့်နေဖွဲကြမှုတွေအများကြီးရှိတယ်။အိန္ဒိယနိုင်ငံမှာဖျားမပွင့်ခင်ကဟင်ဒီဝါဒဆိုတာဗုဒ္ဓဘာသာအရင်ပေါ်ထွန်းတဲ့ဘာသာဟင်ဒီဝါဒတွေ အင်တန်ရှိတဲ့အတွက်ကြောင့်ဟင်ဒီဝါဒတွေကိုးွယ်မှုတွေအများဆုံးပဲမြန်မာကိုလည်းကိုးွယ်ကြတဲ့အတွက်ကြောင့်တချို့သူတို့ယူဆကြတဲ့နေရာမှာသူတို့ဒီမြန်မာကနေမြန်မာကြီးရဲ့အာကတွင်းကမွေးလာကြတာပါဆိုပြီးဗြမဏဇက်ယူထားကြတယ်။တချို့ကြတော့မြန်မာကြီးရဲ့ယင်နာကယင်ညွတ်နေရာလောက်ကနေမွေးတာပါ။ယင်ဝဲပိုက်ချင်းခံရတယ်။အဲ့ဒါမင်းမျိုးပဲပေါ့ဆိုခတ္တိယဇက်။မင်းမျိုးတွေစစ်သူကြီးမျိုးတွေခတ္တိယ။တချို့ကြတော့မြန်မာကြီးရဲ့ပေါင်လေလောက်ကနေပြီးတော့ဖြစ်တာပါ။အဲ့ဒါကုံသေးလေရအလုပ်တွေလုပ်ကြရပါတယ်။စသည်ဖြင့်ကုံသေးမျိုးယွနောက်ဆုံးအလုတ်အကျွေးတွေဆိုပြီးတော့အလုတ်ကျွေးကမြမရဲ့ခြေရင်းမှာနေရတာပါဆိုအဲ့ဒီလိုအမျိုးဆက်တွေခွဲကြတယ်။ဒါကြောင့်ပြောလို့ရင်းကဇက်ဆိုတဲ့သကလုံးဒီဇာတိဆိုတဲ့ပါဠိကလာတယ်။မြန်မာလို့ပြောရင်အမျိုး။ဒါဆိုရင်ခုကျွန်မတို့ကစိတ်ပိုင်းကိုတင်တော့စိတ်တွေကိုအမျိုးအစားခွဲလိုက်တဲ့အခါမှာစိတ်အမီ၄မျိုးပဲထွက်တယ်။နော်စိတ်အမီ၄မျိုးကနံပါတ်၁ကအကုသို့ဒါဓမ္မမိတ်ဆွေတို့ရဲ့တင်လိုက်ပြီးပြီဖြစ်တဲ့ဒုတိယတလွာပဲအကုသို့နံပါတ်၂ကကုသို့နံပါတ်၃ကဝိပယ်ဒါသိပြီးသားလေးဖြစ်သွားပြီဒါကြောင့်ကျမတို့ရှေ့ရနေကြိုတင်ပြီးတော့အဲ့ဒီတင်တာလေးတွေပူဇော်ခဲ့တာလေးတွေကိုနားလည်အောင်ဆိုအတိတ်ပဲထည့်ရတယ်နောက်တစ်ခုကကရိယာဆိုပြီးတော့စိတ်တို့ကိုအမျိုးအစားခွဲလိုက်တော့အမျိုးဆက်၄ပါးထွက်အာကုတ္တဇက်ရှိတဲ့စိတ်ကိုအာကုတ္တစိတ်ပေါ့ဟုတ်ပြီနော်အာကုတ္တဇက်ရှိတဲ့စိတ်ကိုအာကုတ္တစိတ်ကုတ္တဇက်သဘောရှိတဲ့စိတ်ကိုကုတ္တစိတ်ဝိဘဇက်ရှိရင်ဝိဘဇက်စိတ်ကရိယာဇက်ရှိရင်ကရိယာစိတ်ဆိုပြီးတော့စိတ်အမိဘယ်နှမျိုးထွက်ပါလဲဒါကြောင့်ဒုတိယတလွာမှာဆိုရိုးခေါင်းစဉ်ဆိုလိုက်တဲ့အချိန်မှာစိတ်အမိအာကုတ္တစိတ်ကုသိုလ်စေဝိဘယ်စေကရိယာစေလို့ဆိုခဲ့တာဒီအဓိပ္ပာယ်ဖြစ်ပါတယ်အဲ့ဒီမှာမှအာကုသိုလ်စေဆိုတာဘာလဲလို့မြန်မာလိုကြည့်အာကုသိုလ်ဆိုသည်မှာမကောင်းသောသဘောအပြည့်ရှိတဲ့သဘောကိုအာကုသိုလ်လို့သုံးပါတယ်ဒါကြောင့်သဘောတရားတစ်ခုအနေနဲ့ကြည့်မယ်ဆိုရင်အာကုသိုလ်ဆိုတဲ့သဘောစိတ်ကိုမပြောသေးဘူးအာကုသိုလ်ဆိုတဲ့သဘောတရားသည်မကောင်းမှုဖြစ်စေရင်အာကုသိုလ်အပြည့်ရှိစေရင်အာကုသိုလ်ဒါဆိုရင်စိတ်အနေနဲ့ပြောလိုက်တော့မကောင်းတဲ့စိတ်အပြည့်ရှိတဲ့စိတ်ကိုဘာလို့သုံးမလဲအာကုတ္တစိတ်ပါပဲဒါကြောင့်မကောင်းတဲ့သဘောအပြည့်ရှိတဲ့သဘောဒီအာကုတ္တသဘောမကောင်းတဲ့သဘောအပြည့်ရှိတဲ့သဘောရှိတဲ့စိတ်ကိုကြတော့အာကုတ္တစိတ်ဒါဆိုရင်အာကုတ္တကမကောင်းပါဘူးအပြည့်ရှိတယ်ဆိုရင်အာကုတ္တကအပါထားတယ်သူ့ရဲ့စန့်ကျင်ဘက်ဖြစ်လာတယ်ကုတ္တကြတော့ဘာလို့သဘောရှိသွားမလဲကောင်းသောသဘောစန့်ကျင်ပဲဖြစ်တဲ့အတွက်ကြောင့်မကိုဖြုတ်ချလိုက်တော့ကောင်းသောသဘောအပြည့်ရှိသောသဘောမှလည်းအကိုဖယ်လိုက်တော့အပြည့်မရှိသောသဘောပေါ့ဟုတ်ပါလားဒါဆိုရင်မကောင်းတဲ့သဘောအပြည့်မရှိတဲ့သဘောဒီကုသိုလ်ပေါ့ဒါဆိုရင်ကုသိုလ်စိတ်ဆိုတာဘာလဲလို့ပြောရင်ကောင်းတဲ့စိတ်အပြည့်မရှိသောစိတ်ဒီကုသိုလ်စိတ်ပေါ့ဒါဆိုရင်ကုသိုလ်ဇက်အကုသိုလ်ဇက်နဲ့ကုသိုလ်ဇက်ကိုကြည့်လိုက်တဲ့အချိန်မှာမကောင်းတဲ့သဘောအပြည့်ရှိတဲ့သဘောကောင်းသောသဘောအပြည့်ကင်းသောအပြည့်မရှိတဲ့သဘောဒီကုသိုလ်ကောင်းမှုမကောင်းမှုမှန်တရွေ့တို့ဒီပြုလုပ်ရတာလားသူ့အလိုလိုဖြစ်တာလားဒီချပြန်ဖြေကြည့်အောင်ကောင်းတဲ့သဘောမကောင်းတဲ့သဘောကောင်းမှုမကောင်းမှုတွေပေါ့ကောင်းတဲ့သဘောလေးပြောရင်ကျမတို့ဒါတရားရဲ့စွမ်းအားလေးပဲမကောင်းသဘောနဲ့ပြောရင်မကောင်းတဲ့သဘောအပြည့်ရှိသောသဘောလိုယူသွားမှာပေါ့မကောင်းတဲ့သဘောအပြည့်ရှိသောသဘောသည်အကုသို့စိတ်မဟုတ်သေးဘူးသိချနားထောင်မယ်မကောင်းသောအမှုအပြည့်ရှိသောအမှုကြတော့အကုသို့အမှုဖြစ်သွားတာပေါ့ဟုတ်လားဟင်မကောင်းတဲ့အလုတ်အပြည့်ရှိတဲ့အလုတ်ကိုအကုသို့အလုတ်မကောင်းတဲ့ကံအပြည့်ရှိတဲ့ကံကိုအကုသို့ကံမကောင်းတဲ့စိတ်အပြည့်ရှိတဲ့စိတ်ကိုသဘောနည်းနည်းပေါက်တယ်နော်ကောင်းသောသဘောအပြစ်မရှိသောသဘောသည်ကုသိုလ်သဘောပဲကုသိုလ်ရဲ့သဘောဟုတ်ပြီနော်ကောင်းသောအမှုအပြစ်မရှိသောအမှုကိုအမှုနဲ့အလုပ်ဂျူဂျူပဲနော်ကောင်းသောအလုပ်အပြစ်မရှိသောအလုပ်ကိုကုသိုလ်အလုပ်ကောင်းသောကံအပြစ်မရှိတဲ့ကံကိုကုသိုလ်ကံပေါ့ဟုတ်ပြီနော်ဒါဆိုဓမ္မမိတ်ဆွေများကိုမေးလိုပါလေကောင်းမှုမကောင်းမှုဆိုတာဒီသူ့အလိုလိုဖြစ်တာလားလှုပ်ယူတာလားလှုပ်ယူတယ် အပြစ်ရှိတယ်အပြစ်မရှိဘူးဆိုတာသူ့လိုလိုဖြစ်နေတာလားလှုပ်ယူထားလို့လားလှုပ်ယူထားတယ်ဆိုတဲ့ကဓမ္မမိတ်ဆွေများကြီးအကြောင်းသဘောလားအကျိုးသဘောလားလှုပ်ယူပါတယ်ဆိုတဲ့ကအကြောင်းပေါ့ဒါဆိုရင်မကောင်းတဲ့အပြစ်ရှိတဲ့သဘောတည်မကောင်းတော့အကြောင်းဖြစ်မှာပေါ့ဒါဆိုရင်အကုသို့ဆိုတာအကြောင်းလားအကျိုးလားလို့ပြောရင်အကြောင်းဘလို့အကြောင်းလဲမကောင်းတဲ့အကြောင်းအပြစ်ရှိတဲ့အကြောင်းကုသို့ဆိုတာလည်းအကြောင်းလားအကျိုးလားအကြောင်းဆိုရင်ကုသိုလ်ဒီဘာအကြောင်းလဲ။ကောင်းတဲ့အကြောင်းအပြစ်ရှိတဲ့အကြောင်းဒါဆိုရင်ကုသိုလ်ရောအကုသိုလ်ရောတို့ဒီအကြောင်းနေပေါ့။အကြောင်းဆိုတာရှိရင်ဘာလာတော့မှာလဲ။အကျိုးဆိုတာလာတော့မှာပေါ့။အကျိုးတရားအကျိုးတရားကိုတော့ကျေးဇူးတော်ရှင်မြတ်စွာဘုရားကဝိပါကခေါ်ထား။ဝိပါက။အဲ့ဒီဝိပါကဆိုတာကိုပါဠိဖြစ်လိုက်တော့အသက်တင်လိုက်တော့ဝိဘဲဆိုတာဖြစ်လာတယ်။ဒါကြောင့်ဝိဘဲဆိုတာဘာလဲဆိုရင်အကျိုးတရားပဲ။ကုသိုလ်ရဲ့အကုသိုလ်ရဲ့အကျိုးဆိုလို့ရှိရင်မကောင်းတဲ့အကြောင်းအပြစ်ရှိတဲ့အကြောင်းတွေလုပ်ရင်မကောင်းသောအကျိုးအပြစ်ရှိသောအကျိုးလာတော့မယ်။ကောင်းကြောင်းတွေအပြစ်မရှိတဲ့အကြောင်းတွေလုပ်ခဲ့ရင်ကောင်းကျိုးဆိုတာလာမလားမလာဘူး။ပါဠိလိုသုံးတော့မယ်။ခုမြန်မာလိုပြောသွားတယ်။ပါဠိလိုပြောရင်အကုသိုလ်အကြောင်းလုပ်ခဲ့ရင်ဘာအကျိုးလာမလဲ။အကုသိုလ်အကျိုးလာမယ်။အကုသိုလ်အကျိုးကိုအကုသိုလ်ကပါဠိအကျိုးကမြန်မာဖြစ်နေပြန်ပြီပါဠိကြီးပဲပြောမယ်ဆိုရင်အကုသိုလ်တွေလောက်ခဲ့ရင်အကုသိုလ်အကြောင်းတွေလောက်ခဲ့ရင်အကုသိုလ်အကျိုးဆိုတာကိုပါဠိလိုပဲပြောရင်အကုသိုလ်အကုတလဝိဘက်လာမှာပေါ့ဟုတ်လားရှင်အကုသိုလ်ကအကုတလကိုအကုတလကိုပါဠိဖြစ်လိုက်တော့အသက်တင်လိုက်တော့အကုသိုလ်ဖြစ်သွားတာ哦ဒါကြောင့်အကုတလအကုသိုလ်ကြောင့်ဖြစ်လာမယ်အကျိုးသည်အကုသလဝိဘက်ပေါ့ကုသိုလ်ကြောင့်ဖြစ်လာမယ်အကျိုးကြတော့ကုသလကိုကျမတို့သင်ပူပြီးသွားပြီအကုသလဝိဘက်စိတ်ဘယ်နှပါလဲမသိဘူးအကုသလဝိဘက်အာဟေကုသလဝိဘက်ရှင်ဒါတွေပြန်ပြီးတော့သုံးရတော့မှာမဟာကုသိုလ်ကဘယ်နှပါဒါဆိုရင်သူ့ရဲ့မဟာဝိဘက်ရူပကုသိုလ်ကဒါဆိုရင်ရူပဝိဘက်အရူပကုသိုလ်ကအရူပဝိဘက်လောကုတ္တရာကုသိုလ်အကျင့်ကလောကုတ္တရာဝိဘက်အကျင့်ကလောကုတ္တရာကုသိုလ်အကျေကလောကုတ္တရာဝိဘက်အကျေဒါဆိုရင်ဝိဘက်ဆိုတာအကျိုးတွေပေါ့အကျိုးဆိုတာမှာကုသိုလ်ကြောင့်ဖြစ်တဲ့ဝိဘက်ကြတော့ကုသလဝိဘက်ပေါ့အကုသိုလ်ကြောင့်ဖြစ်မှာကအကုသလဒါဆိုရင်ဝိဘက်ဆိုတာဘာသဘောရှိလဲအကျိုးဇက်သဘောရှိတယ်ပေါ့ဟုတ်ပြီနော်အကျောင်းရှိတဲ့၍အကျိုးရှိမယ်အကြောင်းမရှိအောင်ပယ်တက်လိုက်တဲ့ပုဂ္ဂိုလ်ကအကုသိုလ်ကြောင့်ရောကုသိုလ်ကြောင့်ရောမလုတော့ဘူးပယ်တက်တဲ့ပုဂ္ဂိုလ်ကဘယ်ပုဂ္ဂိုလ်လဲဖရာယဟန်တာပဲကျမတို့တွေအကုသိုလ်ကြောင့်နေအကုန်ပယ်ပြီးပြီလားကုသိုလ်ကြောင့်နေရောအကုန်ပြည့်ပြီလားမပြည့်သေးတော့အကုသိုလ်တော့ပယ်ရမယ်ကုသိုလ်တွေကျမတို့ကတိုးတိုးလုပ်ရမှာဘယ်ကုသိုလ်ထိလုပ်ရမလဲလောကုတ္တရာကုသိုလ်ထိစူးစမ်းရအောင်မှာဒါဆိုရင်ကျမတို့ကအကုသိုလ်လည်းအကုန်မပယ်နိုင်သေးဘူးကုသိုလ်လည်းအကုန်မပြည့်စုံနိုင်သေးတဲ့အတွက်ကြောင့်ကျမတို့မှာအကျိုးတွေကြုံနေအောင်မှာပဲဖရာယဟန်တာကြတော့အာကုသိုလ်လည်းအကုန်ပယ်ပြီးပြီကုသိုလ်လည်းလုတ်เสียဘာမှမရှိတော့တဲ့အတွက်ကြောင့်လုတ်သည်မြအားလုံးဒီအကြောင်းမရှိတော့ရင်အကျိုးဆိုတာလည်းမရှိတော့ဘူးဆိုရင်ဖရာယဟန်တာတို့ရဲ့စိတ်ကြတော့အာကုသိုလ်ဇက်ထဲလည်းမပါဘူးကုသိုလ်ဇက်ထဲလည်းမပါဘူးဝိဘက်ဇက်လည်းမဖြစ်စေတော့ဘူးပေါ့ဒါဆိုရင်ဘာဇက်ဖြစ်လာကရိယာဒီစကားလုံးသင်ခြင်းလို့ကရိယာလို့ကျမတို့သုံးသွားတယ်ဒါပါဠိစကားလုံးအသုံးနှုန်းနည်းနည်းလေးငါးမိနစ်လောက်ကလေးကျမယူပြရစီရမလားရှင့်နော်နည်းနည်းလေးဒါလေးနှက်ခမ်းတက်ချင်လို့ငါးမိနစ်တောင်မကြပါဘူးကရိယာမှာပါဠိစာပေမှာကျမတို့ရပ်ပင်းနဲ့ရရစ်အသုံးလေးဒါလေးနည်းနည်းထည့်ပြောချင်လို့ဒီစလုံးကစာမေးပွဲတွေဘာတွေအတွက်သုံးတဲ့ရတော့မှာမြမစာပေမှာရပ်ပင်းနဲ့ရရစ်ကအတူတူပဲကာကြီးရပ်ပင်းဆိုလေကြကာကြီးရရစ်ဆိုလေကြအတန်တူတူပဲရှင့်ပါဠိစာပေကြတော့ကာကြီးရပင်းနဲ့ကာကြီးရရစ်တွေအတန်မတူတော့ဘူးရှင့်ရပင်းဆိုတာတွေ့ရင်ပါဠိစာပေမှာရပင်းဆိုတာဒီရပ်ပလက်ကိုကိုစားပြုတယ်ရရစ်ဆိုတာဒီရောက်ောက်ကိုကိုစားပြုတယ်ဒါကြောင့်ပါဠိစာပေမှာကာကြီးရပင်းလို့တွေ့လို့ရှင့်ကရလို့ဖတ်ရတယ်ကရကာကြီးရရစ်တွေ့ရင်ကရလို့ဖတ်ရတယ်ဒါကြောင့်ကာကြီးရပင်းကြကရကရအောင်မြန်မြန်ဖတ်လိုက်တော့ကြဖြစ်သွားတာပေါ့ကရကြဖြစ်သွားတယ်ကာကြီးရရေးကြတော့ကရလို့ဖတ်တဲ့အကြောင်းသူ့ကိုဘာမှဖတ်လို့မရဘူးဒါကြောင့်ကျမတို့ဒီနေရာမှာကျမတို့ရခိုင်လူမျိုးတွေကြားတဲ့အခါကြတော့ ကကြီးရဲ့ရေးကိုပါဠိတန်တိုင်းဖတ်ကြတယ်ဟုတ်ပြီနော်ကျောင်းဒီလိုသုံးမိမယ်ကကြီးရဲ့ရေးကြလို့ရှိရင် crown လို့ပဲသုံးကြတယ်နော်စသည်ဖြင့်ဒါလေးဘုသူတ္တာဒါဆိုရင်ခုကျွန်တော်တို့ဒီမှာရေးထားတဲ့ကကြီးရဲ့ရေးလုံးရင်တင်ဆိုတာလေးကိုပုတ်အနေနဲ့ဖြတ်လိုက်ရင်ကကြီးကတတ်တတ်ရဲ့ရေးကတတ်တတ်ရဲ့ရေးမှာလုံးရင်တင်ပြီးတော့မှရပ်ပလက်ရေးချာမဟုတ်ဘူးလားရရည်ဆိုတာဘာနဲ့အတူတူပဲလဲဆိုရင်ရကောက်နဲ့အတန်တူဆိုတော့ရကောက်လုံးတင်ရပ်ပလက်ရေးချာဆိုတော့ရကောက်ကောရပ်ပလက်ကောနှစ်ခုစလုံးတွေ့တော့ရကောက်တွေ့ရင်ရှာလိုက်ဖတ်မယ်ရပ်ပလက်ကဒီတိုင်းပဲဆိုတော့ဖတ်ထည့်လိုက်ရင်ကရိယာလို့ဖတ်ရပါတယ်ဟုတ်ပြီနော်ကရိယာစိတ်ဒါကြောင့်ကရိယာစိတ်ကိုမြန်မာသံနဲ့သွားဖတ်ကြည့်ကြည်ယာလို့ဖတ်တော့မှာကြည်ယာစိတ်နော်ဆိုရင်အာကုသိုလ်စိတ်ကုသိုလ်စိတ်ဝိဘက်စိတ်ကြည်ရာစိတ်တွေဖြစ်တော့မယ်ဒါကြောင့်ဘလို့ဖတ်ပါမယ်ကရိယာစိတ်ကရိယာဆိုတာအကြောင်းလည်းမဟုတ်ဘူးအကျိုးလည်းမဟုတ်ကြောင်းကျိုးနှစ်ပါးကလွတ်တော်စိတ်တွေကရိယာစိတ်အဲ့ဒီကြောင်းကျိုးနှစ်ပါးကလွတ်တော်ကရိယာစိတ်တွေဘုသူတန်တန်မှများသောအဖြစ်ဖြစ်လဲဆိုရင်ဖရာယဟန်တာမှဖြစ်တော်စိတ်ဆိုရင်ကရိယာစိတ်ဒါဆိုရင်ကျမတို့ဓမ္မမိတ်ဆွေတို့မှာအမျိုးဆက်၄ပါးရှိတဲ့စိတ်ထဲမှာကျမတို့ ਨੇ သက်ဆိုင်တဲ့စိတ်တွေပြောရင်အကုသိုလ်စိတ်တွေရှိတယ်ကုသိုလ်စိတ်တွေရှိတယ်ဝိဘက်စိတ်တွေရှိတယ်ဖရာယဟန္တာတွေမှာကြတော့အကုသိုလ်စိတ်ခုပစ္စုပန်ဒီဘဝမှာဖရာဖြစ်သွားတဲ့ဘဝမှာယဟန္တာဖြစ်သွားတဲ့ဘဝမှာအကုသိုလ်ထက်မလုပ်တော့ဘူးအကုသိုလ်စိတ်ထက်မဖြစ်တော့ကုသိုလ်တွေလည်းထက်လုပ်ဆရာမရှိတော့ကုသိုလ်စိတ်လည်းဖြစ်တော့နောင်ဘဝမှာကြုံမဲ့ကုသိုလ်အကုသိုလ်အကျိုးဝိဘက်စိတ်လည်းမဖြစ်တော့ဒါပေမဲ့ဖရာဖြစ်ကိုမရောက်ခင်ယဟန္တာဖြစ်ကိုမရောက်ခင်အတိတ်တုန်းကလုပ်ခဲ့တဲ့အကုသိုလ်အကြောင်းကုသိုလ်အကြောင်းတွေတော့မရှိဘူးလားရှိတဲ့အတွက်ကြောင့်ဖျားဖြစ်တဲ့ဘဝမှာဘာတော့ရှိလဲဆိုရင်အကုသလဝိဘက်ကုသလဝိဘက်ဝိဘက်စိတ်တော့မရှိဘူးလားဝိဘက်စိတ်ကတော့အတိတ်ကံကြောင့်ဖြစ်မဲ့ဝိဘက်ရှိတယ်ဒါကြောင့်ဝိဘက်တော်12ပါးဒါပေမဲ့ထပ်ပြီးတော့ဒီဘဝမှာတော့ထပ်လုတာကရိယာကြီးပဲဖြစ်တဲ့အတွက်ကြောင့်ဖျားယဟန္တာကြီးတွေမှာတော့ဝိဘက်စိတ်နဲ့ကရိယာစိတ်အဲ့ဒီဝိဘက်ကအတိတ်ကလုတဲ့ကံကြောင့်ဖြစ်တဲ့ဝိဘက်ခုလုလိုက်တဲ့ကံကြောင့်နောင်ဖြစ်မဲ့ဝိဘက်မျိုးမဟုတ်သဘောပေါက်ပါလိမ့်ရှင်ဘယ်နှဖန်မှာဆက်ပါမယ်ကျေးဇူးတင်ပါတယ်